Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ4ရက်ပုဒ်ထူနေ့ညဖက်9:30စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30 နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။စီးရီးယားလက်နက်ကိုင်အဖွဲ့တွေကငင်းချမ်းရေးဆွေးနွေးပွဲမှာပါမဲ့အဖွဲ့နဲ့အကြမ်းဖက်အဖွဲ့တွေကိုခွဲခြားသတ်မှတ်ရေးရုရှားနိုင်ငံသားရေးဝန်ကြီးကအထူးအလေးထားပြောပါတယ်။တရုတ်နဲ့တိုင်ဝမ်ခေါင်းဆောင်တွေစနေနေ့ကျရင်စင်ကာပူမှာတွေ့ဆုံဆွေးနွေးကြပါမယ်။မြန်မာပြည်ကောက်ပွဲဟာချိုးရင်အားနည်းချက်တွေနဲ့ပြည့်နေတယ်လို့လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကအုံပန်လိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ရွှေကောက်ပွဲနီလာရာနဲ့အမျှမဲဆွဲစီယုံတွေမှာကိုရိုင်းအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရပြီးမဲဆွဲစီယုံရဲ့ပြန်ဆင်းနေတဲ့ကိုစလဲလောင်းကိုနိုင်ငံလင်းကအခုလိုပြောပါတယ်
။ဒါ UEC တကူတဲ့တာဝန်ရှိတာမဟုတ်ဗျာ။ဒါကျွန်တော်တို့တရားဥပဒေစိုးမိုးရေးမှာတကယ်အဓိကတာဝန်ရှိတဲ့အုပ်ချုပ်ရေးရဲ့ကျွန်တော်တို့နောက်ပြီးတော့ပြည်ထရေးပေါ့နော်။နောက်ပြီးတော့ UEC ပေါ့။ဒါရွှေကောက်ပွဲနဲ့ပတ်သက်တော့သူတို့တွေညီညွတ်နေသူတို့အလုပ်လုပ်ရမှာပါ
။ NLD ပါတီကိုစလဲလောင်းကိုနိုင်ငံလင်းမှရှင်အပြည့်စုံကိုတော့မကြခင်တည်ဆက်ပေးပါမယ်။ဒီနောက်မှာတော့နိုင်ငံတော်ဝန်ကမတန်ဆွမ်းသူများအတွက်စံပြမဲ့ယုံ16ယုံမှာလှုပ်လှက်စွာမဲ့ပေးခွင့်ရှိပါမလား။ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတာကောင်းဆောင်သူဘကြောင့်ထပ်မံဖမ်းဆီးခံရတယ်လဲဆိုရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်မရေးထိုးတဲ့တိုင်းရင်းသားတပ်ပေါင်းစုဖွဲ့စည်းဖို့ရှိနေသလားဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။စီးရီးယားမှာတိုက်ခိုက်နေတဲ့တိုက်ခိုက်အဖွဲ့အမျိုးမျိုးတွေကအနာဂတ်ငင်းချမ်းရေးဆွေးနွေးပွဲတွေမှာဘယ်အဖွဲ့တွေပါသင့်ပြီးဘယ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်ရေးဆုံးဖြတ်ဖို့လိုအပ်တယ်ဆိုတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်ကဒီကနေ့အထူးအလေးထားပြောဆိုပါတယ်။စီးရီးယားရေကူးလွတ်သမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒူမစ်တူရာနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာလာဗရော့ဖ်ကအဲ့လိုပြောသွားတာပါ။2012ခုနှစ်မတ်လကတည်းကဆိုရင်လူပေါင်း2,400,000ကျော်သေဆုံးရပြီဖြစ်တဲ့ပြည်ပခါအတွက်နိုင်ငံရေးအဖြစ်တစ်ခုရှာဖွေရေးလုပ်ငန်းစဉ်တစ်ခုပေါ်ဆွေးနွေးကြတာပါ။ဒီကနေ့အစောပိုင်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီသမ္မတရစ်ဂျစ်ထိုင်ယက်အာဒိုဂန်ကိုတယ်လီဖုန်းဆက်ပြီးစီးရီးယားအခြေအနေကိုဆွေးနွေးကြပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နှစ်နိုင်ငံခေါင်းဆောင်တွေအစဉ်အသင်းရှိနေတယ်လို့ရုရှားသမ္မတယုံကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပတဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုလည်းဒူမစ်တူရာနဲ့လာဗရော့ဖ်တို့တက်ရောက်ခဲ့ပါသေးတယ်။စီးရီးယားလက်နက်ကိုင်ပဋိပက္ခမှာပါဝင်နေသူအားလုံးကိုခေါ်ယူပြီးယုံကြည်ရတဲ့အားလုံးပါဝင်တဲ့ဂိုင်းကနာခွဲမဟုတ်တဲ့အစိုးရတရက်နဲ့အခြေခံဥပဒေအသစ်တရက်ပေါ်လာရေးလှုံ့ဆော်ဖို့အဲ့ဒီဆွေးနွေးပွဲတွေကနေကုလသမဂ္ဂကိုတောင်းဆိုထားပါတယ်။အမေရိကန်၊အီရန်၊ဆော်ဒီအာရေဗျနဲ့တူရကီနိုင်ငံတွေအပါအဝင်တယောက်သူတွေကစီးရီးယားမှာရွေးကောက်ပွဲအသစ်တွေကိုကုလသမဂ္ဂကြီးကြပ်မှုနဲ့လှုံ့ဆော်တဲ့နယ်လို့လည်းပြောကြပါတယ်။သမ္မတအာဆာယက်ကန်ဂျမာကိုစီးရီးယားလူထုကအဆုံးဖြတ်ပေးတင်ပြီးသူအာဏာဆက်ရှိနေရေးဟာရုရှားအစိုးရရဲ့ရည်ရွယ်ချက်တွေထဲမှာအဓိကမကျဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းပေါ်မှာရုရှားလေယာဉ်ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုမကျဉ်းညာနိုင်သေးပဲနှောင့်နှေးနေတဲ့အချိန်မှာပဲလေယာဉ်ပြတ်ကျခဲ့တဲ့နေရာတဝိုက်ရှာဖွေရေးတိုးချက်လှုပ်ဆောင်သွားမယ်လို့ရုရှားအရာရှိတွေကပြောဆိုပါတယ်။ရုရှားရေးပေါ်အခြေအနေဆိုင်ရာဝန်ကြီးဗလာဒီမီယာပူချကော့ကမော်စကိုမြို့တော်မှာသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။စုံစမ်းရေးအဖွဲ့အနေနဲ့လေယာဉ်ပြတ်ကျတဲ့ဒေသမှာရှာဖွေရေးဆက်လက်လှုပ်ဆောင်နေပါတယ်။ကီလိုမီတာ40ပတ်လည်အထိတိုးချဲ့ရှာဖွေနေပြီးနယ်မြေတစ်ခုလုံးကစုံစမ်းရရှိသမျှကိုစုစည်းချဖို့ကိုလည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးဗလာဒီမီယာပူရှ်ကော့ကပြောဆိုခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးမှုတွေကလေရင်ကိုယ်တွေကိုနောက်ထပ်ရှာဖွေစစ်ဆေးနေတယ်လို့လဲရုရှားပြည်ပခါစီမံခန့်ခွဲမှုဆိုင်ရာအကြီးအကဲကပြောပါတယ်ရုရှားဂျက်လေရင်ပြတ်ကျခဲ့ချိန်မှာအပူလိုင်းတစ်ခုဖြစ်ခဲ့တာကိုအမေရိကန်စစ်တပ်ဂျိုရုမှာဖမ်းယူရရှိထားပေမဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရောအင်ဂျင်လောင်ကျွမ်းမှုရောတစ်ခုမှမတွေ့ရဘူးလို့အာဏာပိုင်တို့ကပြောပါတယ်လေရင်ပြတ်ကျရာမှာတေဆုံးခဲ့ကြသူတွေနဲ့သူတို့ရဲ့ပစ္စည်းတွေကိုတဲလွန်စားတစုံတရာရရှိဖို့အတွက်လဲစစ်ဆေးနေတဲ့အကြောင်းရုရှားဒုတိယကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
တိုင်ဝမ်သမ္မတမားယင်ကျောင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့စင်နေနေကြရင်စင်ကာပူနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဒါဟာပြင်1949ခုနှစ်မှာနိုင်ငံကွဲသွားပြီးတဲ့နောက်တိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေကြားပထမဆုံးတွေ့ဆုံဆွေးနွေးတာဖြစ်ပါလိမ့်မယ်။ဒါပြင်တိုင်ဝမ်မှာသမ္မတရွေးကောက်ပွဲအပါအဝင်ထွေထွေရွေးကောက်ပွဲတွေမကျင်းပခင်တင်ပတ်တွေတွင်တွေ့ဆုံမှာလည်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲဟာနိုင်ငံနှစ်ဖက်ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုမှာအဓိကသမိုင်းမှတ်တမ်းတစ်ခုဖြစ်လိမ့်မယ်လို့တရုတ်ဘက်ကပြောပါတယ်။ဆွေးနွေးပွဲတွင်တိုင်ဝမ်ကျွန်းဆွေဖြတ်ဆက်ဆံရေးမှာငြိမ်းချမ်းတဲ့ဖြစ်တွန်းတိုးတက်မှုကိုအားပေးမြင့်တင်ရေးနဲ့ဆက်ဆံမှုနဲ့ရှိုင်းစေရေးဆိုင်ရာအမြင့်တွေကိုနှစ်ဖက်ကောင်းဆောင်တွေအပြန်လည်ဖလှယ်ကြမယ်လို့နိုင်ငံပိုင်သတင်းဌာနကနေထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာတရုတ်ကပြောထားပါတယ်။စနေနေ့ဆွေးနွေးပွဲတွင်ဘယ်လိုသဘောတူညီချက်မျိုးကိုမှလက်မှတ်ရေးထိုးဖို့မရှိဘဲနှစ်ဖက်ဆက်ဆံရေးပိုခိုင်မာစေဖို့နဲ့တိုင်ဝမ်ကျွန်းမှာလက်ရှိအခြေအနေအတိုင်းပုံမပြတ်ဆက်ထိန်းထားနိုင်ရေးရည်ရွယ်တာဖြစ်တယ်လို့သမ္မတမားယင်ကျောင်းရဲ့ပြောခွင့်ရသူကအလေးနဲ့ပြောပါတယ်။
တရုတ်နိုင်ငံကဒေသရင်းရေချောင်းသွာလာမှုတိုးချဲ့မှုအပေါ်တန်တမာရေးရာတင်းမာမှုတွေဖြစ်နေတဲ့တောင်ထုပ်ပင်လယ်ပြင်အတွင်းခုံပေါင်းနေတဲ့အမေရိကန်စစ်သင်္ဘောပေါ်ကိုအမေရိကန်ကာကွယ်ရေးဝင်ကြီးအက်ရှ်ကာတာနဲ့မလေးရှားကာကွယ်ရေးဝင်ကြီးဟီရှာမူရင်ဟူစိန်တို့မနေ့ပြန်ကြတာပရင်းနေ့မှာတက်ရောက်ကြမယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာအရာရှိတဦးကပြောပါတယ်အမေရိကန်လေရင်တင်စစ်သင်္ဘော USS Theodore Roosevelt ကတောင်တရုတ်ပင်လယ်ပြင်အတွင်းခုံပေါင်းနေစဉ်မလေးရှားကမ်းလွန်ကိုအရောက်မှာနှစ်နိုင်ငံကာကွယ်ရေးဝင်ကြီးတို့သင်္ဘောပေါ်ကိုတက်ရောက်ကြမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းက separately ကျွန်းစုထဲမှာပါဝင်တဲ့စူဘီတန်နာကျောက်တန်းနဲ့22ကီလိုမီတာပတ်ဝန်းကျင်ကနေအမေရိကန်ဖြတ်သင်္ဘောခုံပေါင်းခဲ့ပြီးရန်အနေငယ်အကြမှာပဲနှစ်နိုင်ငံကာကွယ်ရေးဝင်ကြီးတွေအမေရိကန်စစ်သင်္ဘောပေါ်ကိုတက်ရောက်မဲ့အစီအစဉ်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။တောင်ထုပ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်နဲ့ဒေသရင်းကတခြားအာဆီယံနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုလစ်လျူရှုပြီးတရုတ်က separately ကျွန်းစုပေါ်ကတန်နာချောက်တန်းတွေပေါ်မှာပြီးခဲ့တဲ့နှစ်ကဆလို့လေရင်ပြေးလန်းတွေနဲ့တခြားအဆောက်အုံတွေတိဆောက်လို့ရနိုင်တဲ့အထိအကြီးအကျယ်စီမံကိန်းချလှုပ်ဆောင်နေကြတာဖြစ်ပါတယ်။အမေရိကန်စစ်သင်္ဘောတွေချထားရတာကပင်လယ်ပြင်သွားလာရေးဆိုင်ရာနိုင်ငံတကာဥပဒေကိုကျင့်သုံးပြီးပုံမှန်ဆောင်ရွက်ချက်တစ်ခုသာဖြစ်တယ်လို့အမေရိကန်အစိုးရဘက်ကတော့ပြောဆိုထားတာပါ။တောင်ထုပ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငင်းပွားမှုတွေကဒီကနေ့ကွာလာလမ်ပူမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးတွေ၊အမေရိကန်၊တရုတ်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကကာကွယ်ရေးဝင်ကြီးတွေရဲ့အစည်းအဝေးအထိကိုတက်ရောက်မှုတွေရှိခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကတောင်ထုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတစုံတရာရည်ညွှန်းပြောဆိုမှုတွေကိုကန့်ကွက်ထားတာကြောင့်ဆွေးနွေးပွဲအပြီးပုံမှန်ထုတ်နေကြပူးရဲကြေညာချက်တစောင်းတောင်မထုတ်ပြန်နိုင်ခဲ့ပါဘူးရှင
် View American Tan ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်မြန်မာလွှတ်တော်ရွေးကောက်ပွဲတွေဟာတကယ်ကိုပဲချို့ယွင်းအားနည်းချက်တွေနဲ့ပြည့်နေတယ်လို့လူ့အခွင့်အရေးဆောင်ကြည့်လည်လာရေးဖွဲ့ HRW ကပြောလိုက်ပါတယ်နိုဝင်ဘာလ10ရက်နေ့ကျရင်မဲဆန္ဒရှင်တွေလူတန်းရှည်ကြီးနဲ့တန်းစီမဲပေးကြတာကအခြေခံအားဖြင့်အပြစ်အနာစာတွေနဲ့ပြည်နေတဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတအောင်လုပ်ပေးမှာမဟုတ်ဘူးလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်အခုရွေးကောက်ပွဲတွေဟာစစ်ဘက်ကကြောတော့နောက်ခံပေးထားတဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ရေးအပေါ်တန်တိတန်ခိုင်မာမှုကိုအဓိကဆန်းသက်ချက်တစ်ခုဖြစ်တယ်လို့ Brad Adams ကပြောပါတယ်ဒါပေမဲ့လည်းပက်လိုက်တဲ့ရွေးကောက်ပွဲကော်မရှင်နိုင်ငံပိုင်သတင်းမီဒီယာတွေမှာအာဏာရပါတီကလွှမ်းမိုးထားတာရိုဟင်ဂျာနဲ့တခြားလူတွေမဲပေးခွင့်ရွေးကောက်တင်မြောက်ခံပိုင်ခွင့်မရအောင်ကန့်သက်ထားတဲ့ဥပဒေနဲ့မူဝါဒတွေစတဲ့အချက်တွေကြောင့်ရွေးကောက်ပွဲဟာဆိုးရွားတဲ့အားနည်းချက်တွေရှိနေတာလို့ HRW ကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပဖို့၄ရက်ပဲလိုတော့တဲ့အချိန်ဒူမာလာ၄ရက်နေ့ HRW ရထုတ်ပြန်ချက်ထဲမှာအဲ့လိုဝေဖန်ထောက်ပြထားတာပါ
။ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ရင်ကြဆုံးခဲ့ကြတဲ့တရုတ်စစ်သား348ယောက်ရဲ့ကျွမ်းကျန်ရုပ်ကလပ်တွေကိုမနေ့ပြန်ကြတာပြင်းနေမှာတရုတ်နိုင်ငံကိုပြန်လည်အနှံဖို့ရှိပါတယ်။ဒီကနေ့မှာတော့ဒီကျွန်းချံရုပ်အလောင်းတစ်ချို့ကိုတရုတ်အနောက်တောင်ပိုင်းယူနန်ပြည်နယ်စိတ်ကန်တစ်ခုကနေတရုတ်နိုင်ငံတဲ့ဥတီပြီးဘတ်စကားတွေနဲ့စတင်တည်ဆောင်နေကြပြီဖြစ်ပါတယ်။နိုင်ငံရဲ့ချားမှာတာဝန်ထမ်းဆောင်ရင်ကြဆုံးခဲ့ကြတဲ့တရုတ်စစ်သည်တွေရဲ့ကျွန်းချံရုပ်အလောင်းတွေကိုဒီချိန်ထဲမှာအရေးအတွက်အများဆုံးနဲ့ပြန်လည်ပို့ဆောင်ခြင်းလည်းဖြစ်ပါတယ်။ဒီကျွန်းချံရုပ်အလောင်းတွေကိုတော့မြစ်ကြီးနားမြို့မြောက်ဖက်စင်ဂျေဘုံဒေသတစ်ခုကနေရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တရုတ် NGO အဖွဲ့တစ်ခုဖြစ်တဲ့ရှန်ဂျန်လောင်ယု Charity Foundation ကဦးဆောင်ပြီးပြီးခဲ့တဲ့ဧပြီလတဲ့ရှာဖွေမှုတွင်အခုလိုပြန်လည်တွေ့ရှိခဲ့တာဖြစ်ပါတယ်။1942ခုနှစ်ကတခြားသောမဟာမိတ်တွေနဲ့အတူဂျပန်ကိုတိုက်ထုတ်ဖို့အတွက်တရုတ်စစ်သည်တသိန်းမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုဆစ်လွတ်ခဲ့တာပါ။ဒီတဲ့ကတဝက်လောက်နှိပါဟာစစ်အတွင်းမှာကြဆုံးဒါမှမဟုတ်လေဒဏ်ရာရခဲ့တာဖြစ်ပါတယ်။
ရွှေပြောင်းဒုက္ခသည်ဆိုင်ရာဥရောပသမဂ္ဂ EU ရဲ့အစီအစဉ်နှစ်တရက်အရရွှေပြောင်းခြေဆိုင်နေထိုင်ဖို့ဆီးရီးယားနဲ့အီရတ်ကမိသားစု6စုကိုစပြီးလက်ခံလိုက်ပါတယ်။အသက်ဆုံးပြီးခက်ခဲကြမ်းတမ်းတဲ့ခီးရှည်ကြီးကိုဖျက်ဆီးရမလို့နေဆက်ကောက်ွယ်ရေးအတွက်အရင်းမြစ်တွေကုန်ကျစရာမလိုတဲ့အစီအစဉ်ကိုအကောင့်ထည့်ပေါ်တာပါ။အဲ့ဒီမိသားစုတွေကိုဗိုလ်ထုနေကလေရင်နဲ့ဂရိနိုင်ငံရဲ့မြို့တော်ဧသင်ကနေအနောက်ဥရောပကသေးငယ်ပေမဲ့ချမ်းသာတဲ့လူဇင်ဘော့ဂ်နိုင်ငံကိုဒီကနေ့ခေါ်သွားတာပါ။ဒီနှစ်တွင်ဂရိနိုင်ငံမှာရွှေပြောင်းဒုက္ခသည်9,000ကျော်ရောက်ထားပြီးပါပြီ။ EU ဒေသကိုဖျက်ပြီးအနောက်ဘက်ကချမ်းသာတဲ့နိုင်ငံတွေကိုသွားဖို့မျှော်လင့်ချက်နဲ့ရောက်နေကြတာပါ။ပြီးခဲ့တဲ့ဩဂုတ်လကဩစတြေးလျနိုင်ငံ A4 ဝေပြည်လမ်းမကြီးပေါ်မှာအေဂန်ကာဒဇင်တဲအပြည့်အသိပ်ပါလာတဲ့ ချွေပြောင်းဒုက္ခလည်း82ယောက်တည်ဆုံးသွားတဲ့ဖြစ်ရပ်ပေါ်ရာဇွေကြောင်းစုံစမ်းစစ်ဆေးမှုကိုဩစတြေးလျနိုင်ငံစီကနေလွှဲပြောင်းယူဖို့ဟန်ဂရီအာဏာပိုင်တွေကဒီကနေ့မှပဲသဘောတူလိုက်ပါတယ်
ကတ်စစ်သွေးကြွားတွေကိုစစ်ရေးအရာနှိမ်နှင်းတိုက်ခိုက်တာဆက်လုပ်သွားမယ်လို့တူရကီသမ္မတရစစ်တီရဲ့အာရဝန်ကအခိုင်အမာပြောလိုက်ပါတယ်။ဒီသတင်းပါအစောပိုင်းကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာသူ့ရဲ့အာဏာရပါတီအနိုင်ရခဲ့ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တရားမဝင်ကြေညာထားတဲ့ကာရစ်စတန်အလုသမားပါတီ PKK ကစစ်သွေးကြွားတယောက်မကျန်ကိုနှိမ်နှင်းနိုင်တဲ့အထိတူရကီနိုင်ငံကဆက်ပြီးတော့တိုက်သွားမယ်လို့အာရဝန်ကဒီကနေ့ပြောတာဖြစ်ပါတယ်။ကတ်လူမျိုးစုအများစုနေထိုင်တဲ့တူရကီအရှေ့တောင်ပိုင်းနဲ့အီရတ်မြောက်ပိုင်းကပြင်းထန်တွေကိုတူရကီလေယာဉ်တွေကဘုံကျဲတိုက်ခိုက်နေခဲ့တာဖြစ်ပါတယ်။မကြတိခင်လာတွေအတွင်းနှစ်ဖက်တိုက်ခိုက်မှုတွေမှာလူရာပေါင်းများစွာသေဆုံးခဲ့ရပြီးပါပြီ။ PKK လက်နက်ကိုင်တွေအစ္စလာမစ်စစ်သွေးချ ISIS အစွန်းရောက်တွေကိုတိုက်ခိုက်နေခြင်းအတွင်းဇူလိုင်လမှာအီရတ်မြောက်ပိုင်းက PKK ရဲ့စစ်တင်တဲ့စခန်းတွေကိုတူရကီအစိုးရကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်အစိုးရနဲ့သုံးနှစ်ကြာအပြစ်ကတ်ရက်စဲထားတာကို PKK ကဖျက်ပစ်လိုက်ပါတယ်။1984ခုနှစ်ကတည်းကဆိုရင်တူရကီနဲ့ PKK အကြားတိုက်ခိုက်မှုတွေကြောင့်လူပေါင်း 4,000 သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်
။တောင်ဆူရနိုင်ငံကလူစီကားရှုပ်ထွေးတဲ့ဂျူဘာလေဆိပ်ကနေပြန်တက်သွားတဲ့လေဆိပ်ဟာတိတ်မကြခင်မှာပဲပြတ်ကျသွားတာကြောင့်လူ25ယောက်ထဲမှလည်းသေဆုံးသွားပါတယ်။ N2 North လေယာဉ်ဟာပြေးလည်ကနေမီတာ800လောက်အကွာလေးမှာဒီကနေ့ပြတ်ကျပြီးနိုင်မြစ်တစ်လျှောက်ကထူထပ်တဲ့တစ်တောအုပ်ထဲဆင်းသွားတယ်လို့သတင်းတွေကပြောပါတယ်။လူ25ယောက်ထဲမှလည်းသေဆုံးတယ်လို့ယူဆထားကြပြီးကလေးငယ်တွေပါတယ်လို့မျက်မြင်တွေသတင်းတောက်တွေနဲ့အစိုးရတာဝန်ရှိသူတို့ကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။အပြည့်စည်းပုံတွေကြမှာအလောင်း40ထဲမှလည်းကိုရည်တွက်ခဲ့တယ်လို့မျက်မြင်တွေကပြောတာကိုကိုးကားပြီးကုလသမဂ္ဂကျောတော်နောက်ခံပြုမီရာယာရေဒီယိုကထုတ်လွှင့်ပါတယ်။လေယာဉ်ဟာအထက်နားပြည်နယ်ကပါလော့ချ်အင်နန်တွင်းနေစီကိုဥတီပြန်တန်းသွားတာလို့သတင်းတွေမှာဖော်ပြပါတယ်။အဲ့ဒီလေယာဉ်မှာခီးသည်တွေအပြင်စားနပ်ရိက္ခာတွေကိုပါတင်သွားပုံရတယ်လို့လေယာဉ်ပြကြတဲ့နေရာကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကနေဒါနိုင်ငံမှာရွေးကောက်တင်မြှောက်ခံထားရတဲ့ဝန်ကြီးချုပ်တဲ့ Justin Trudeau ဟာဒီကနေ့စံသစ္စာချင်းဆိုပြီးသွားပါပြီ။ဝန်ကြီးချုပ်ဟော Stephen Harper ရဲ့ဆယ်နှစ်တာသက်တမ်းအစိုးရမျိုးနဲ့မတူကွဲပြားတဲ့အစိုးရမျိုးကိုဖော်ဆောင်သွားမယ်လို့ဝန်ကြီးချုပ်ကကတိပေးပါရတယ်။ပြီးကြလကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအသက်43နှစ်အရွယ် Trudeau ရဲ့ Liberal Party ကအမတ်နေရာ184နေရာရပြီးအမတ်နေရာ69နေရာပဲရတဲ့ Harper ရဲ့ Conservative Party ကိုအပြတ်အသတ်အနိုင်ရသွားတာပါ။စံသစ္စာချင်းဆိုပြီးတာနဲ့အမျိုးသားနဲ့အမျိုးသမီးအချို့အစားဒန်းတူညီမျှပါဝင်တဲ့ဝန်ကြီးတွေနဲ့သူ့ရဲ့အစိုးရအဖွဲ့တွေကိုထူးထူးကကြီးညာမယ်လို့ခန့်မှန်းထားပါတယ်။သူ့ရဲ့ပထမဆုံးဥရေရေးရလုံဆောင်ချက်အနေနဲ့လူလက်တန်းစားတွေအတွက်အခွန်လျှော့ချပေးတဲ့ဥပဒေမူကြမ်းတစ်ချက်ကိုတင်သွင်းမယ်လို့အင်္ဂါနေ့နှောင်းပိုင်းမှာမစ္စတာထူးထူးကစာတစောင်ထုတ်ပြန်ပြီးတော့ကတိပြုထားပါတယ်။နိုင်ငံရဲ့စီးပွားရေးထိုးထွင်းမှုကိုတွန်းအားပေးနိုင်ဖို့ကမ္ဘာနဲ့ထိတွေ့ဆက်ဆံမှုတိုးချဲ့ရေးကိုအဓိကကိစ္စရပ်တစ်ခုအဖြစ်လှုပ်သွားဖို့စီစဉ်ထားတယ်လို့လည်းကနေဒါဝန်ကြီးချုပ်တွေကပြောပါတယ်။အပြည့်အနာစာမကင်းတဲ့ကားလေအိတ်တွေနဲ့ပတ်သက်တဲ့အရှုပ်တော်ပုံကြုံခဲ့ရတဲ့ထကတဂျပန်ကားလေအိတ်ထုတ်လုပ်ရေးကုမ္ပဏီကိုအမေရိကန်စီကံထိန်းသိမ်းရေးတာဝန်ရှိသူတွေကဒဏ်ငွေအမြောက်အများချမှတ်လိုက်တယ်လို့ကုမ္ပဏီရဲ့အကြီးဆုံးဖောက်သည်ကိုလည်းလက်လွတ်လိုက်ရတာကြောင့်ကုမ္ပဏီရဲ့အစုရှယ်ယာစီးတွေဒီကနေ့ထိုးချသွားပါတယ်။ဒီကနေ့နေ့လယ်ပိုင်းအရောင်းဝယ်လုပ်ချိန်မှာကုမ္ပဏီရဲ့ Nikkei အစုရှယ်ယာညွန်ကိန်းဟာ200ခန့်လုံးနှိပါကျသွားတာပါ။ Honda Motor ကားကုမ္ပဏီကသူတို့ထုတ်တဲ့ကားတွေရဲ့ရှေ့ထိုင်ကုန်တွေအတွက်လေးတွေကိုထကတကုမ္ပဏီကနေဆက်ပြီးမဝယ်တော့ဘူးလို့ကြေညာပြီးတဲ့နောက်အစုရှယ်ယာစီးကျသွားတာလည်းဖြစ်ပါတယ်။ပြဿနာရှိနေတဲ့ကားလေတွေနဲ့ပတ်သက်ပြီးအများပြည်သူနဲ့အစိုးရကိုတရိပ်ပေးဖို့ပြောက်ကွက်မှုနဲ့အမေရိကန်အမျိုးသားအဝေးပြေးတည်ပို့ဆောင်မှုဘေကင်းလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ကထကတကုမ္ပဏီကိုစံချိန်တင်ဒဏ်ကြေးဒေါ်လာသန်း200ချမှတ်လိုက်ပြီးနိုင်ပိုင်းကြမှာပဲဟွန်ဒါကုမ္ပဏီကလည်းအဲ့ဒီလိုကြေညာတာပါခင်ဗျာ
ဟုတ်တော့ဟိုနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတင်ငီထိုက်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ပိကရအပတ်တွင်ကမဲဆွယ်စီယုံစင်မှာအကြမ်းဖက်မှုခံခဲ့ရတဲ့ NLD ကိုစလဲလောင်းကိုနိုင်ငံလဲဟာဒီကနေ့စေယုံစင်ပြီးပြီးချင်းမှာပဲတာဂီတာမြို့နယ်အတွင်းမှာမဲဆွယ်စီယုံမှုတွေပြန်ပြီးတော့စတင်လှုပ်ဆောင်နေပါပြီ။ရွေးကောက်ပွဲနီလာတာနဲ့အမျှမဲဆွယ်စီယုံမှုတွေမှာအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတဲ့အပေါ်မှာအစိုးရအနေနဲ့ဥပဒေလမ်းကြောင်းအတိုင်းဆောင်ရွက်ပေးတင်တယ်လို့ဦးနိုင်ငံလင်းကထောက်ပြပြောဆိုပါရယ်။ဒီကနေ့တာဂီတာမြို့နယ်အတွင်းမှာလုပ်ခဲ့တဲ့ဦးနိုင်ငံလင်းရဲ့မဲဆွယ်စီယုံမှုအကြောင်းကိုတော့ကိုရင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးပါပါရှင်
။ဟုတ်ကဲ့ပါ။အော်တိုဘားလ29ရက်ညပိုင်းကတာဂီတာမြို့နယ်အတွင်းမဲဆယ်စီယုံစင်မှာအကြမ်းဖက်မှုခံခဲ့ရတဲ့ NLD ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းဟာရန်ကုန်စေယုံမှာစေကူတမှုခံပြီးတဲ့နောက်ဒီကနေ့မှာစေယုံစင်ကမဲဆယ်စီယုံမှုတွေပြန်လည်စတင်နေပြီဖြစ်ပါတယ်။ မဲဆက်စည်းရုံးမှုတွေမှာအခုလိုကြမ်းဖက်မှုတွေပေါ်အစိုးရအနေနဲ့ဥပဒေကြောင့်အရဆောင်ရွက်တင်တယ်လို့ဦးနိုင်ငံလင်းကထောက်ပြပြောဆိုပါတယ်
။အစိုးရအနေနဲ့ဒါစည်းစင်းတကြဥပဒေစိုးမိုးရေးလောက်ရမှာပါ။ဟု
တ်ကဲ့။အခုကအကြမ်းဖက်မှုတွေကြောင့်လားပေါ့လေ UEC ကတိတိကျကျရောက်ရင်းမြစ်ရတဲ့ပုံမှာဦးနိုင်ငံလင်းအနေနဲ့ဘယ်လိုမျိုးသုံးသ
က်ချင်ပါလဲ။ဒါ UEC တခုတည်းတာဝန်ရှိတာမဟုတ်ဘူးဗျာ။ဒါကျွန်တော်တို့တရားဥပဒေစိုးမိုးရေးမှာတကယ်အဓိကတာဝန်ရှိတဲ့အုပ်ချုပ်ရေးရဲ့ကျွန်တော်တို့နောက်ပြီးတော့ပြည်ထရေးပေါ့နော်။နောက်ပြီးတော့ UEC ပေါ့။ဒါရုပ်ောက်ဝင်တဲ့ပတ်သက်တော့တို့တွေညီညွတ်နေတဲ့တို့အလုပ်လုပ်ရမှာပါ။
မဲဆက်စည်းရုံးစင်မှာအသက်အန္တရာယ်ကြုံတွေ့ခဲ့ရပေမဲ့လို့ကိုစလင်လောင်းအဖြစ်ကနေဆွနှုတ်သွားဖို့မရှိဘူးလို့သူကဆက်ပြောပါတယ
်။ကျွန်တော်တို့ကိုစလင်လောင်းအသက်အန္တရာယ်ကြုံရတယ်ဆိုရင်ပြည်သူလူထုကပိုးပြီးစိုးရိမ်စရာရှိတာပေါ့။အဲ့တော့ပိုးပြီးလုပ်ရမှာပေါ့။ဆွလို့စရာမရှိပါဘူး။ဟု
တ်ကဲ့။ဘာကြောင့်များပေါ့လေရုပ်ချင်းဆိုသလိုပဲဘာကြောင့်ဒီရွေးကိုစည်းရုံးဆင်ဆင်ပြီးခြင်းဘာလို့မဲဆက်စည်းရုံးမှာစတ
ဲ့။ပြည်သူတွေစိုးရိမ်နေလို့ပါ။ပြည်သူတွေစိုးရိမ်နေလို့ပြည်သူတွေတွေ့ချင်လို့လားတွေ့တာပါနော်။
ဟုတ်ကဲ့ပြည်သူလူထုကအခုလိုတခဲနဲ့အပေးရပုံမှာဟုတ်ကဲ့အခုအနေနဲ့ဘယ်လိုမျိုးမြင်ပါလဲ
အားရှိပါတယ
်ဟုတ်ကဲ့ပုံ
အပြန်လာပေါ့နော်ဟု
တ်ဒီကောက်ပွဲမှာရောနိုင်မယ်လို့ယုံကြည်ပါလား
ပြည့်စက်ပဲ
နိုင်ငံရေးပါတီရဲ့မဲဆယ်စည်းရုံးမှုတွေမှာအစိုးရအနေနဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချမပေးရပုံမှာအကြမ်းဖက်မှုတွေကြုံတွေ့လာရတာနဲ့အမျှဝေဖန်မှုတွေလည်းရှိနေရပါလုံခြုံရေးပိုင်းနဲ့ပတ်သက်လို့ဦးနိုင်ငံလင်းရဲ့အမြင်က
လုံခြုံရေးမချတာတော့ကျွန်တော်တို့ဟိုဘယ်လိုပြောရမလဲဒါအခုမှမဟုတ်ဘူးဗျအန်တိုင်းနဲ့ပတ်သက်ဒီတိုင်းပဲလုပ်နေတာဗျနော်ဒါပေမဲ့ကျွန်တော်တို့ကတော့စိုးရိမ်မှုမရှိပါဘူးဒါသူတို့ကပို့ပြီးတော့အောင်မြောင်လုပ်ပေးသလိုတော့ဖြစ်သေးတယ
်မဲဆက်စည်းရုံးမှုတွေမှာချင်းချောက်မှုတွေကြုံတွေ့ရတာအကြမ်းဖက်မှုတွေကြုံတွေ့လာရတာကြောင့်ပြည်သူအများစုကလည်းစိုးရိမ်ပူပန်မှုတွေရှိနေရပါအခုလိုအကြမ်းဖက်မှုတွေအပေါ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့ထိရောက်တဲ့အရေးကြီးမှုတွေမရှိသေးဘူးလို့မင်္ဂလာရုံမြို့နယ်ကနေဝင်ရောက်ရှင်းပြမယ့် NLD ကိုယ်စားလှယ်လောင်းဒေါ်လတ်လဆိုကအော်တိုဘလအစောပိုင်းကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့တာကရမြို့နယ်အတွင်းမှာပြုလုပ်ခဲ့တဲ့မဲဆက်စည်းရုံးရေးမှာတော့လူထုအမြောက်အများနဲ့အနည်းရင်လှုပ်သား2000ကျော်ကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။အသွင်ကုမြောင်းစနိုင်ငံတွေမှာရွေးကောက်ပွဲအကြမ်းဖက်မှုတွေအများဆုံးကြုံတွေ့ရတာကြောင့်လုံခြုံရေးအစီအမံတွေတင်းတင်းကြပ်ကြပ်ထိထိရောက်ရောက်ဆောင်ရွက်ပေးတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ကိုထက်အောင်ပါရှင်။ VOA မြန်မာပိုင်းကနေဗထိုးနေညဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မတန်ဆွမ်းသူတွေအတွက်စံပြမယုံနဲ့ဖွင့်လှစ်မဲ့အကြောင်းတင်ပြပါမယ်။မြန်မာနိုင်ငံတဝမ်းမှာမတန်ဆွမ်းသူများအတွက်စံပြမဲယုံ16ယုံဖွင့်လှစ်ပေးသွားမယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ MILI ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစံပြမဲယုံတွေကနေမတန်ဆွမ်းသူတွေရဲ့လွတ်လပ်စွာမဲဆန္ဒမဲပေးခွင့်ကိုတက်ရောက်မှုတွေရှိနိုင်တယ်လို့သုံးသပ်သူတွေကလည်းရှိပါတယ်။အပြည့်စုံကတော့ VOA သတင်းချောက်မသိငီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မတန်ဆွမ်းသူတွေတက်ကြီးရွယ်ဦးတွေအတွက်အထူးထောက်ပံ့မှုတွေပါဝင်တဲ့စံပြမဲယုံ16ယုံကိုတနိုင်ငံလုံးအနှံ့ဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကပြောဆိုလိုက်ပါတယ်။စံပြမဲယုံတွေမှာပါဝင်တဲ့အထောက်ပံ့တွေကိုမီလီစီမံကိန်းတာဝန်ခံမတ်သိမ့်သိမ့်ဖူးကအခုလိုရှင်းပြပါဗျ။မတန
်ဆွမ်းသူတွေရောတခြားတက်ကြီးရွယ်ဦးတွေရောကိုယ်ဝန်ဆောင်မိခင်တွေရောသူတို့လာရတာအဆင်ပြေအောင်လို့နည်းနည်းလေးအပြောင်းလဲပေါ့နော်ဒီမှာ wheelchair ramp လို့ပြောလို့ရှိရင်မဲဘုံတင်တဲ့အမြင်တွေအရင်မြင်နေရတော့တို့ချင်းရင်ဒီစားတွေတချို့ကစားမတက်တဲ့သူတွေရှိရပါတော့တို့ချင်းအကြောင်းရုံချွေးနေတဲ့သူတွေဆိုလို့ရှိရင်လည်းအတူတူပဲစားဟိုဘယ်လိုမျိုးမသိဘူးပေါ့နော် information တွေအားတွေကိုကာတုန်လေးနဲ့သိအောင်လို့စီစဉ်ထားတဲ့ပုံလေးတွေပိုစားလေးတွေကတ်ထားတဲ့ဟာမျိုးပေါ့အဲ့လိုမျိုးစီအပြင်ပြောင်းလုပ်ထားတဲ့ဟာပေါ့
တနိုင်ငံလုံးအတိုင်းအတာနဲ့ရှင်ရင်စံပြမဲယုံအရေးအတွက်လုံလောက်ပါမလားလို့မေးကြည့်တဲ့အခါမှာတော့
နန်းနန်းမိတလောင်းမတို့ဖွဲ့ရပဲကောက်လိုက်တယ်ဆိုတော့လေအဲ့ဒီကောက်လိုက်တဲ့ဆိုင်ရဲ့အရာဒီလူကြီးတွေလည်းများရမယ်ပေါ့နော်များမှလည်းသူတို့ဒီ accessible model cooling station တွေလောက်ပို့အစီအစဉ်မှာဆိုတော့လူကြီးများတဲ့ပုံမှာကိုကကိုလန်းလန်းမိတလောင်းပဲကောက်လိုက်တာဆိုတော့ချားဟိုင်လေးကြံကောင်းကြံခဲ့မယ်ပေါ့နော်အဲ့တော့ဒီနှစ်မှာတော့အစားအထမအောင်ဆုံးအနေနဲ့ကောက်ပြီးတော့ဒီလုပ်ခဲ့ဟာဆိုတော့ဘဝချက်တွေတော့ရှိမှာပေါ့နော်တခြားကြံခဲ့တဲ့မတန်ဆွမ်းသူပဲဆန္ဒရှင်လည်းရှိကောင်းရှိမယ်မှာ
စံပြမဲယုံတွေကနေမတန်ဆွမ်းသူတွေရဲ့လွတ်လပ်စွာဆန္ဒမဲပေးခွင့်ကိုထိခိုက်နိုင်ခြေရှိတာကြောင့်တာမန်မဲယုံမှာပဲမဲပေးဖို့ပြင်ဆင်နေတဲ့ဦးမြတ်သူဝင်းကစံပြမဲယုံတွေအပေါ်သူ့အနေနဲ့လက်မခံနိုင်ဘူးလို့အခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့ရဲ့ဆန္ဒကိုလွတ်လပ်စွာလျှို့ဝှက်ပေါ်ထုတ်ပိုင်ခွင့်ရှိတယ်။စံပြမဲယုံတွေကိုလှုပ်ဖို့တဲ့တချို့မျက်မြင်ရဖွဲ့စည်းတွေကိုတွားပြီးတော့ချီးယုံတာတွေ့ရတယ်။ဘာလို့လဲဆိုတော့သူတို့လက်မခံဘူး။ဒီစန္ဒစံပြမဲယုံဟာထွက်လာတဲ့မဲဒီဘယ်ပါတီကိုပေးတယ်ဆိုတာကိုလူတွေသိမှာပေါ့ဗျာကျွန်တော်တို့2008ခုတော့ဟာလေဒီလိုကြုံခဲ့ရတယ်ဟုတ်လားဒီဌာနဆိုင်ရာတွေမဲပေးရင်လွတ်လပ်စွာတော့ပေးလို့ရတယ်သို့တော်လည်းပဲဘာမှမတည်ဘူးဘယ်နှစ်နာရီရတယ်ဘယ်နှစ်နာရီအတွင်းဘယ်ရာစုသားလာပေးရမယ်ဆိုတော့၆လန့်နာရီတွေကိုကြုံရတာပေါ့ဗျာနော်တကယ်တော့ဘာမှလုပ်လို့မရဘူးလွတ်လပ်စွာလင်းဝဲမဲပေးပိုင်ခွင့်ရှိတဲ့အတွက်ကြောင့်ဘာမှလုပ်လို့မရတဲ့ဟာကိုတိုက်ပြီးတော့လုံနေသေးတဲ့သဘောရှိတဲ့တော့ပြောစံပြမဲယုံကိုကျွန်တော်တို့လက်မခံဘူး
မဲယုံကိုအရောက်မဲသွားပေးကြမယ်မတန်ဆွမ်းသူတွေကိုပြည်သူတွေဘက်ကလည်းဖေးမကူညီကြဖို့အခုလိုတိုက်တွန်းလိုက်ပါတယ်
။နေရာတိုင်းမှာမတန်ဆွမ်းနေသည့်ဇန်သူခွန်ရေးတို့ကျွန်တော်တို့ကြွေးကြော်ခဲ့ပေမယ်။ဒီစန္ဒမဲသေးတဲ့တနေရာလေးမှာတော့ကျွန်တော်တို့ဥစားပေးပါ။လမ်းမှာတုံတုံချစ်ချစ်နဲ့ဝီချဲလေးနဲ့ဂျိုင်းတောက်လေးနဲ့လိမ့်ဖဲလိမ့်ဖဲသွားနေမယ်။ဆင်းရဲတရွတ်တိုင်းတွေသွားနေပဲတယောက်ကမဲယုံကိုသွားဖို့သူများတွေးခဲ့သည့်ရှိတော့ခေါ်သွားကြပါဗျာ။တဏ္ဍာမဲယုံရောက်ကိုကူညီပြီးတော့ပေးပါတဏ္ဍာမဲယုံရောက်တဲ့ခါမှာလည်းခုပဲကျွန်တော်ကညီမျိုးစုံနဲ့မတန်ဆွမ်းမှုမျိုးစုံကတဏ္ဍာမဲပေးဖို့နမူနာအစံလစ်ကျင်နေတယ်ကျွန်တော်တို့မတန်ဆွမ်းနေရဲ့ရင်ပတ်ထဲမှာရှိနေတဲ့နှလုံးသားထဲမှာရှိနေတဲ့တဏ္ဍာအစ်စ်မန်ကိုလွတ်လပ်စွာလျှော့ဝဲထုတ်ခေါ်ပြသခွင့်ရဖို့အတွက်အားလုံးကဝိုင်းဝန်းကူညီပေးပါလို့ကျွန်တော်တို့လည်းမေတ္တာရပ်ခံနေပါတယ်
မတန်ဆွမ်းသူဥယေကိုလိုက်ပြီးရန်ကုန်တိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တွေမှာမတန်ဆွမ်းသူတွေရောတက်ကြီးရွယ်အိုတွေနဲ့ကိုဝန်ဆောင်တွေပါလွယ်ကူစွာမဲထည့်နိုင်မဲ့စံပြမဲယုံ16ယုံကိုဖွင့်လှစ်ပေးသွားမှာဖြစ်ပါတယ်ရှင်
။မတင်ကြီးလေးမရှင်ခုတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ညီလာခံတရင်ဖက်အလဲမပေးခင်ဘာကတာအကောင်ဆောင်တို့ထပ်ပြီးတော့ဖမ်းဆီးခံရတဲ့တရင်တင်ပြချင်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဒီရက်ပိုင်းအတွင်းဖမ်းဆီးနေရမှာအခုနောက်ဆုံးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဖကတကောင်းဆောင်သူထပ်ပြီးတော့ဖမ်းဆီးခံခဲ့ရပါတယ်။တက်ကြွလှုပ်ရှားသူကိုလင်းထက်နိုင်ကိုတော့ဒီကနေ့မှာပဲရန်ကုန်မြို့ကမာရွတ်တရားရုံးမှာရမန်ယူပြီးအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ်
။ဒီရက်ပိုင်းအတွင်းမှာပဲတင်းချောင်နေတဲ့ဘဂတများအဖွဲ့ချုပ်ကခေါင်းဆောင်တွေကိုဖမ်းဆီးခဲ့ရမှာမနေ့ကတော့ခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထက်နိုင်ကိုဖမ်းဆီးသွားခဲ့ပါတယ်။ရှေးပီတာမြို့နယ်ထဲမှာသူ့ကိုဖမ်းဆီးသွားခဲ့ကြောင်းဘဂတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကအခုလိုပြောပါတယ
်။အခုဒီနေ့ဒီမနေ့ကဖမ်းသွားတယ်ဗောနော်။မနေ့ကဒီရှေးပီတာသူဒီကရှိကဘဝနဲ့ဖမ်းသွားတယ်။ကဘဝအစင်းမှာဖမ်းသွားတယ်။နောက်ပြီးအခုဒီနေ့သူမနေ့ကတနေ့ကစစ်ကြောရေးလုပ်တယ်လို့ကျွန်တော်တို့သိ။နောက်ကစစ်ကြောရေးလုပ်တယ်လို့သိရတယ်။နောက်ဒီနေ့ဒီနေ့ကမာရတရားရုံးနာဒီကနေယူသွားတယ်ပေါ့နော်မနေ့ကရုံးထုတ်မှဖြစ်တယ်အဲ့တော့ကနေယူသွားပြီးတော့ဟိုဒီစင်ခင်ထောင်ပြန်ခေါ်သွားတယ်ဗျအဲ့တော့သူကမနေ့ကညတော့ဒီစိုးမဲ့ဒီပေါ့ဒီ9ရောက်ပေါ့နော်ပူပူရဲ့ကိုနနာဆေးအောင်ရဲ့ကိုဝင်းကျော်မျိုးရဲ့ကိုတော်ကိုရဲ့ကိုလင်းထနိုင်ရဲ့ပေါ့နော်9ရောက်ကတွေ့ပြီးတော့ရုံးထုတ်မှဖြစ်တယ်မနေ့ကည
ဖန်စီပြီးတဲ့နောက်မှာတော့စစ်ကြောမေးမြန်းမှုတွေလုပ်ခဲ့တယ်လို့လည်းသိရကြောင်းကိုအောင်နေပိုင်ကဆက်ပြောပြပါတယ်
ကောနမနီယာတမန်လုံးအဲ့လိုနေရာပဲနဲ့သူ့ကိုတမန်လုံးဒီစစ်ပေးမင်းများမျိုးတို့အဓိကတော့ဒီအဖော်ကြီးနဲ့ပတ်သက်တဲ့ကိစ္စတွေဒီနောက်တစ်ခုကတော့ဒီငွေရှိဆိုင်ရာကိစ္စတွေပေါ့နော်အဲ့ဒီပုံမှာမီးမင်းများလည်းရှိပါတယ်ကျွန်တော်တို့အဓိကတော့ကျွန်တော်တို့ဒီအဖော်ကြီးကိုပုံဖြတ်မဲ့ဒီအဓိကတော့ဒီငွေရှိကိစ္စတွေနောက်ပြီးတော့အဆက်အသွယ်ကိစ္စတွေပေါ့အဲ့လိုမျိုးတွေကိုအဓိကထားပြီးတွေးနေတယ်မင်းများနာမျိုးတွေ့တယ်မင်းများနာမျိုးဖြစ်တယ်ပေါ့နော်အခုလည်းနိုင်အိမ်ကဆိုရင်ဒီဘန်စာအုပ်ပေါ့နော်သူမျိုးတွေချက်စုအောင်နဲ့ဒီလိုမျိုးငါလည်းဖွဲ့ပြန်ဆူထားတဲ့တန်စာအုပ်တွေနောက်ပြီးတော့ဒီကွန်ပျူတာတွေပိုင်းတွေကိုသူတောင်းတယ်နော်ကွန်ပျူတာအိမ်ကမရှိတဲ့ခါကျတော့ဒီမပေးမရှိကြဘူးပေါ့နော်ကျွန်တော်ဒီစာဆိုင်ကြီးပါတယ်သူတို့အင်းကြီးယူသွားတယ်ဗ
ျကိုလင်းထက်နိုင်ကိုတော့ပုံမှန်905ခခွေးပါဝင်ပုံမှန်5ခုနဲ့အမှုဖွင့်ထားပြီးမနေ့ဖြန်မှာတော့ဘဂတဥက္ကဋ္ဌကိုကျော်ကိုကိုနဲ့အတူရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်အခုဆိုရင်ဘဂတများအဖွဲ့ချုပ်ကဖန်ဝန်းထုတ်ထားတဲ့ခေါင်းဆောင်အလုံးနီးပါးကိုဖမ်းဆီးခဲ့ပြီးအမကပေးလို့မရတဲ့အမှုတွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိတ်မှောက်ခဲ့တဲ့ကျောင်းသားတွေဟာခရီးရှည်ချီတက်ခဲ့ပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာရိုက်နှက်ဖမ်းဆီးခံခဲ့ရပါတယ်။အာဏာပိုင်တွေကတော့တည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူဆောင်ရွက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကျောင်းသားတွေကတော့အပတ်စဉ်တိုင်းတရားရုံးထုတ်စစ်ဆေးနေဆဲဖြစ်ပြီးကျောင်းသားတချို့နဲ့လယ်သမားရေးအလုပ်သမားရေးတက်ကြွလှုပ်ရှားသူတချို့ကတော့အင်းစိန်ထောင်နဲ့တာယာဝတီအကျဉ်းထောင်တွေမှာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်အစာငတ်ခံဆန္ဒပြနေကြပါတယ်ရှင်
။မအေးအေးမှာမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေပုဒ်ခုနေညပိုင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ခုတော့ဒီကနေ့ညပထမပိုင်းအစုံမတက်ခင်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြီးလက်ခံသတင်းနောက်ဆုံးတင်ပြချင်ပါတယ်။ဝါပြည်သွေးစည်းညညရေးပါတီ UWSP ဌာနချုပ်မှကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးတဲ့ဒီကမှာရှင် NCA လက်မှတ်မရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးလာခံအပြီးမှာနောက်ထပ်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတစ်တဖွဲ့ထပ်မံဖွဲ့စည်းမယ်အခြေအနေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁တဖွဲ့ဟာ
ဝါပြည်သွေးစည်းညွညွေးပါတီ UWSP UWSA ဌာနချုပ်ပန်ဆမ်းမှာနိုဝင်ဘာ1ရက်နေ့ကနေ3ရက်နေ့အထိမျက်နှာစုံကြီးအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်ဒီစီဝေးပြီးဆုံးတဲ့နောက်မှာ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအနေနဲ့တပ်ပေါင်းစုသစ်တစ်ခုထပ်မံဖွဲ့စည်းမဲ့အခြေအနေရှိတယ်လို့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရေးမှူးတပ်ဖုံးကျော်ကပြောပါတယ်
ကျွန်တော်တို့ဒီတိုင်းနာလက်မှတ်ရေးပေါင်းလည်းအဖွဲ့စည်းကြီးကြားထဲမှာသူစီရဲ့အားကောင်းတဲ့ဆုံးချက်တစ်ခုတော့ကျွန်တော်လုပ်ရမယ်ဆိုတော့အဲလိုအမြင်မျိုးတော့ကျွန်တော်ရှိတယ်။လောလောဆယ်တော့ကျွန်တော်တစ်ဖက်နဲ့တစ်ဖက်အပြန်လာဆက်သွယ်ဖို့ဖြစ်မဲ့ကျွန်တော်လုပ်ရပါပြီ။အဲတပ်ပေါင်းကြီးအဖြစ်နဲ့ကျွန်တော်မခွဲဘူး။ဒါပေမဲ့နောက်ပိုင်းတော့ကျွန်တော်ကြားထဲမှာစစ်ဆင်ရေးတွေပြင်းပြလာပြီးဆိုရင်တော့ပြောလို့မရလိုအပ်ချက်ရကျွန်တော်ဒီ UNFC ဖြစ်ပြီးအားကောင်းတယ်။နော်တပ်ပေါင်းကြီးတခုမျိုးဖြစ်ဖို့တော့ကျွန်တော်တို့မြင်မှန်းထားပါတယ်။
အသစ်ဖွဲ့စည်းမဲ့တပ်ပေါင်းစုကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှမပါဝင်တဲ့ UWSP နဲ့မိုင်းလားခေါ် NDAA တို့ပါဝင်လာမှာဖြစ်ပါတယ်။သုံးရက်ကြာကျင်းပတဲ့မျက်နှာစုံကြီးအစည်းအဝေးအပြီးမှာအချက်ခုနှစ်ချက်ပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးကြေညာချက်အမှတ်6မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားစီးလုံးညီညွတ်မှုနဲ့အပြန်အလှန်ဆက်ဆံမှုတိုးမြင့်စေရေးအတွက်အဖွဲ့အစည်းတွေကမိမိတို့သဘောအလျောက်သဘောထားကြီးစွာနဲ့ဆက်သွယ်ရေးတာဝန်ခံတွေခံထားပြီးအပြန်အလှန်ဆက်သွယ်ရေးစနစ်တည်ဆောက်သွားမယ်လို့ဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာပါဝင်တဲ့အခြားအချက်တွေကတော့လက်ရှိကျင်းပမဲ့ရွေးကောက်ပွဲတရားမျှတစေဖို့သူစစ်တွေရက်ဆိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အမျိုးသားပြည်နယ်တင့်ပြတ်ရေးကိုဆောင်ရွက်ဖို့စတာတွေပါရှိပြီးထူးခြားချက်တစ်ခုအဖြစ်ကတော့မြန်မာပြည်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ရေးပြိပခတွေဖြေရှင်းနိုင်ဖို့အတွက်မြန်မာအစိုးရတပ်မတော်တပ်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အတူတရုတ်အစိုးရနဲ့တရုတ်တပ်မတော်ကိုယ်စားလှယ်တွေပူးပေါင်းညှိနှိုင်းဖြေရှင်းဖို့ကိုတိုက်တွန်းထားတာဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့အကြီးတန်းအကြံပေးဦးလောင်မောင်ရွှေကတော့ဒီအချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ
်။တရနေ့ရက်3ရက်နေ့မှာတောင်လုပ်တဲ့အထက်မှာကျွန်တော်တို့ကြည့်လိုက်တော့ဝါနဲ့မိုင်းလာပဲနှစ်ဖွဲ့ပဲပေါ့။ဒီနှစ်ဖွဲ့ကပဲ NCCD နဲ့ SC တမမပါခဲ့တာဗျာ။ဂျန်တဲ့ဖွဲ့တွေအားလုံးကပါပြီးသားပဲဗျာ။သူတို့ကEFCO ဆိုတာဒီကလေးတွေပါပဲကျွန်တော်တို့ဘက်ကတော့လက်မရည်ထိုးမဖိတ်ခေါ်တာဖိတ်ခေါ်တာပဲကွာအခုကဒီချိုးပြောတဲ့ချက်လက်တွေကဆောင်ရွက်နေစဲနဲ့ဆောင်ရွက်ဖို့ပြဌာန်းမိသားတွေဖြစ်ပါလိမ့်မယ်ဒီတော့ပြန်ပေါ်ကြတာမျိုးတွေ့တယ်ဗျာကျွန်တော်အမြင်နဲ့ပြောတာတော့ဒီလိုရေးကိစ္စကပဲကျွန်တော်တို့ချင်းချင်းပဲအဓိကဒီနေ့ဆောင်ရွက်ဖို့ပဲရှိတယ်လို့ပဲကျွန်တော်နားလဲတယ်ဗျာ
လာမယ့်ရက်တွေမှာတော့ NCA ကိုလက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေတွေ့ဆုံပြီးအပြည့်အခက်ရက်စဲရေးစာချုပ်အကောင့်ထဲဖော်ရေးလုပ်ငန်းရက်တွေကိုဆွေးနွေးဖို့ရှိနေတယ်လို့ဒီလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေတည်ထက်အစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်ဒီဆွေးနွေးပွဲတွေအပြီးမှာတော့ NCA ကိုပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အစည်းအဝေးတက်ကျင်းပဖို့ရှိနေပါတယ်ဒီအစည်းအဝေးမှာတော့မူလ UNFC မှာပါဝင်တဲ့အဖွဲ့အစည်းတချို့ပါဝင်မတက်ရောက်မဲ့အခြေအနေတွေလည်းရှိနေပါတယ
်ကိုမိုးသောစူးစီးတင်ပြတော့ပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တော်သားရှင်နေနာဆင်လို့ရတဲ့တိချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ပဟိုစာတိုက်ကြီးရန်ကုန်မြို့ကိုဆက်သွားနိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939318555လေးကိုခေါ်ဆိုနိုင်ပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ4ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကို line meter 24 25 30နဲ့ 51 အပြင် line meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းဘတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍကိုလဲထုတ်လွှင့်သွားဖို့ရှိပါတယ်ဥချောစန္ဒရဲ့မြမအရေးသုံးသက်ချက်မှကြားကြရမှာကတော့
ဟိုတုန်းကဗမာပြည်ဟာတကယ့်ကိုအောက်ကြနောက်ကြနှစ်ပေါင်း50လောက်နီးနီးဖြစ်ခဲ့တဲ့ဥစ္စာအခုဖြစ်တော့သူတို့ပြန်ပြီးတော့ဆဲလိုက်မယ်သူတို့လုတ်ပုံကိုင်းပုံကလည်း
မြမစာပါမောက်ခဥစောထွန်မရှင်အသေးစိတ်ကိုတော့မကြာခင်ကြားရဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍရီထက်ကမြမမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေပုံစံအမျိုးမျိုးနဲ့လုပ်နေကြပြီးအတိုက်အခံပါတီရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုမှာအနောက်ရှက်တွေကြုံနေရတဲ့အကြောင်းတွေကိုတင်ပြပေးထားပါရယ်မအိမ်ခိုင်ဦးရေးသားထားတာကိုဥဆံမွေကအကူကြီးတင်ဆက်ထားပါရယ်ရှင
်ခုဘမီဒီယာအသီးသီးမှာအလေးထားပြီးတော့ဖော်ပြနေတဲ့သတင်းဓာတ်ပုံတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့မဲဆွယ်စီယုံရေးသတင်းဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းတုဝနမြို့ဦးဇီရီတော်ဘောလုံးကွင်းမှာပြုလုပ်ခဲ့တဲ့စီယုံရေးပွဲရဲ့ဓာတ်ပုံလေးလို့ဆိုရမှာပါ။ဒီမဲဆွယ်စီယုံရေးကိုလူအင်အားထောင်နဲ့ချီပြီးတော့တက်ရောက်ခဲ့တာကြောင့်အနီးရောင်တွေလွှမ်းတဲ့လူအင်အားပြပွဲကြီးလိုမျိုးဖြစ်ခဲ့ပါတယ်။နိုင်ငံတကာသတင်းတောက်တွေမြမရွေးကောက်ပွဲကိုလာပြီးတော့သတင်းယူနေကြတဲ့အချိန်ဖြစ်တဲ့အတွက်နိုင်ငံတကာမီဒီယာတွေမှလည်းအဲ့ဒီဓာတ်ပုံလေးပြန့်နှံ့ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပမဲ့နေ့ကလည်းရပိုင်းသာလူတော့တာကြောင့်မဲဆွယ်စီယုံရေးကိစ္စအကြောင်းအရာတွေကပုံမှန်များပြအချိန်တက်နေတယ်လို့နိုင်ငံရေးပါတီတွေကမှပြန်ဆိုင်မှုတွေကလည်းမြင့်မားလာနေပါတယ်။အရင်တစ်ပတ်က NLD ရွေးကောက်ပွဲကိုယ်စားလှယ်တောင်းနေမဲဆွယ်စီယုံရေးထွက်တာမှဓာတ်နဲ့ခုတ်ပြီးတော့တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်လက်ရှိ NLD အမှတ်လက်ဖြစ်လွတ်တော်ကိုယ်စားလှယ်တောင်းတဦးလည်းဖြစ်တဲ့ဦးနိုင်ငံလင်းပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရာအကြောင်းလူမှုသတင်းမီဒီယာကွန်ရက်တွေမှာမိနစ်ပိုင်းအတွင်းတက်လာခဲ့တယ်လို့တခြားရွေးကောက်ပွဲကိုစလေလောင်းတွေရဲ့လူညုံရေးကိုလည်းစိုးရိမ်တကြီးနဲ့မေကွန်းထုတ်ခဲ့ကြပါတယ်။အီယော်ရီတိုင်းအိမ်မဲမြို့နယ်ရွေးကောက်ပွဲကိုစလေလောင်းတဦးဖြစ်တဲ့မတ်တနာကမဲဆွယ်စီယုံရေးခီးစဉ်မှာဘလို့ကြုံတွေ့ရတယ်ဆိုတာကိုအခုလိုပြောပြပါဗျ။ပြီးတော့
မှတော့ကိုနိုင်ငံလင်းကိစ္စဖြစ်ပြီးတော့မှတော့အခက်ခဲကပိုပြီးတက်လာတာတော့မရှိဘူး။ဒါပေမဲ့တခုရှိတာကကိုမဲဌာနနယ်မှာရှိတဲ့ကိုထောက်ခံတဲ့ဒီလူတွေစိုးရိမ်နေခလာခသတိပေးတယ်။တွားရင်လာရင်ကိုရန်ကုန်ယူဆိုင်ကြရတာမျိုးတော့ရှိရဲ့။နောက်ပြီးတော့ကိုရီးယားဒီညာမဲဆွယ်စီယုံကင်ကာလာမှာဝိတာစာရနဲ့ပတ်သက်ပြီးတော့လေကိုအန်အဒီဘဟုကကြားတဲ့အတိုင်းပဲပင်ရင်းကြီးနဲ့ဒီလိုမိန်နဲ့ပဲဒါကိုရဲ့ဒီပါတီယူနီဖောင်းပဲဝတ်တဲ့အခါကျတော့အများအမြင်မှာပူပေါင်းမှသူတို့ကျေးလက်ဒီတာကတော့ဒီဝိတာစာရကိုခေါ်ကြတယ်။နောက်ပြီးမျိုးသမီးတွေနိုင်ငံရေးလုပ်တဲ့အပေါ်မှာလည်းသူတို့ကအားကြတယ်။အားပူပေါင်းအားကြပြီးတယ်။အိမ်ဆိုးရင်ကတော့သူတို့ညဖက်တွေပါလေအိမ်ယူသွားရင်ညမိုးချုပ်ရင်သွားရင်သူတို့စိတ်ပူတယ်။အဲ့လိုမျိုးကိုသူတို့ကလိုက်လိုက်တတိပေးနေတာလည်းလို့ကျန်တာတော့မျိုးသမီးနိုင်ငံရေးလုပ်တဲ့အပေါ်မှာတော့ကို့နေတဲ့မှာပေါ့နော်။ညာရင်ဖြိလိုက်တာမျိုးပါမရှိဘူ
း။အိမ်မဲမျိုးနယ်ရဲ့ NLD ပါတီရွေးကောက်ပွဲကိုစလေလောင်းမတ်တန်တာပါ။နောက်ထပ်တင်ပြလို့တဲ့သတင်းကတော့ပိုင်ဆိုင်မှုတွေကိုချပြတဲ့ဗဟန်းမြို့နယ်ကတတိပုဂ္ဂလကိုစလေလောင်းဒေါ်ညိုညိုတင်းရဲ့အကြောင်းဖြစ်ပါတယ်။ရွေးကောက်ပွဲဝင်မဲ့ဒေါ်ညိုညိုတင်းအနေနဲ့ပြည်သူကိုစလေလောင်းအဖြစ်နောက်တစ်ချိန်မှာရွေးချယ်ခံရရင်ပြည်သူတွေအနေနဲ့တန်တရားမပွားအောင်ပိုင်ဆိုင်မှုတွေကိုချပြခဲ့တယ်ဆိုပြီးတော့သူမရဲ့ပိုင်ဆိုင်မှုတွေကိုထုတ်ဖော်ခဲ့ပါတယ်။မီဒီယာတွေမှာတော့သူမဟာပိုင်ဆိုင်မှုတွေကိုဖော်ထုတ်တဲ့ပြည်သူကိုစလေလောင်းတဦးအနေနဲ့ရေးသားဖော်ပြခဲ့ကြပြီးအခုတစ်ပတ်တွင်းမှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲ debate နဲ့ရှင်တွဲပြီးတော့လူတွေစိတ်ဝင်စားမှုရရှိခဲ့ပါတယ်။နောက်ထပ်ဆက်လက်ပြောပြခြင်းတဲ့အကြောင်းအရာကတော့ထူးခြားတဲ့အတွက်လူသိများတဲ့ model တရုတ်ဆောင်အဆိုတော်ဇာဇာထက်ဇွန်တင်စာစတာတွေကရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်ဘက်မှဖျော်ဖြေခဲ့ကြတာကြောင့်လူထုအကြားမှာအပြောများခဲ့ကြသလိုသူတို့ရဲ့အမခန်းတင်ဆက်တဲ့ရုပ်ပုံလွှာတွေကလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။ဒီလိုဖျော်ဖြေဘက်မှဝတ်စားထားတဲ့အဝတ်အစားတွေစတိုင်တွေကြောင့်လူပြောများခဲ့တာဖြစ်ပြီး မော်ရယ်ရီဘက်ကတော့သူတို့လိုချင်တဲ့ဈေးနှုန်းရတာကြောင့်လိုက်ပါပြီးတော့ဖျော်ဖြေခဲ့တာဖြစ်တယ်ဆိုပြီးတော့မီဒီယာတွေပေါ်မှာဖြေကြားထားကြပါတယ်လူအတော်များများကတော့နေဒေတာဖြစ်တာကြောင့်အခုလိုပါတီတစ်ခုအနေနဲ့ဝစ်စားဆင်ရင်ပြီးတော့ဖျော်ဖြေမှုမျိုးမလုပ်သင့်ဘူးလို့မြင်ကြပါတယ်ရခိုင်ပြည်နယ်သားတို့ဖြစ်တဲ့ကိုမြက်လင်းဦးကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ်
မဲဆိုရတော့ပါတီတွေမဲဆိုလို့ရပါတယ်ဒါမှဘသူပဲဖြစ်ပေါ့နော်သူကြားပါတီတွေမဲဆိုရတဲ့အစိုးရတွေပိုင်းနဲ့ဆိုတော့လေသူမျိုးကြီးတော့ဟိုဘယ်လိုဆိုမလဲသူကြီးကအားလုံးကလည်းပုံစံကြီးတော့လောက်တာကြီးကတော့ဒါမှဖြစ်နေပေါ့နော်ဟိုမဲဆိုရတာဆွဲတော့ဒါမှပေပါတီကိုဆွဲလို့ရတာလေဒါမှဒါမျိုးကြီးကတော့ဟိုဒေသခံတွေအမြင်မှလည်းဘယ်လိုမှမသိတော့ဘူးလေဒါပြီးတော့မျိုးနေလူရန်ကနေဒါသူကြည့်တဲ့လူကအမြင်ကြီးရပူပွားတယ်လေ။အဲသူတို့မြင်မှာဆိုပူပြီးရိုင်းဆိုင်တယ်လို့ထင်တာပေါ့နော်။ဂျန်တဲ့ပုံစံမျိုးမဲဆွဲတဲ့နည်းတွေအများကြီးရှိပါတယ်။ဂျန်တဲ့ခြားပုံစံမျိုးမျိုးနဲ့မဲဆွဲလို့ရပါတယ်။ဒီမျိုးဒီသေုပ်ပြုတ်ဝတ်သားစဉ်နဲ့မဲဆွဲတာကြီးရတော့ဒါ။သူကဘယ်လိုမြင်လဲဒီကျွန်တော်တို့နေတဲ့ပါတီတခုနဲ့မလုံးစင်ဘူးကတော့ဒါဟိုဘယ်လိုပြောမလဲ။သိခါကျကျွန်တော်မြင်ရတဲ့သိခါကျတယ်ပေါ့နော်။ဟိုပါတီတခုနဲ့သိခါကျစရာအလုပ်ရလို့ပဲထင်တယ
်။ရခိုင်ဒေသခံတို့ပါနောက်ဆုံးအနေနဲ့အခုဒီဘက်မှာတော့ဓာတ်နဲ့ခုတ်ခံရတဲ့ကိုစလေလောင်းဦးနိုင်ငံလင်းရဲ့အခြေအနေနောက်ဆက်တွဲသတင်းတွေမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲရဲ့မဲစင်အမှားရွေးကိစ္စပြည်နယ်တိုင်းအသီးသီးကကိုစလေလောင်းတွေရဲ့မဲဆွယ်စီရင်ရေးခီးစဉ်တွေကိုမီဒီယာတွေပေါ်မှာတွေ့မြင်နေရတယ်ဆိုတာကိုတင်ပြရင်းအခုသတင်းပတ်မြမမီဒီယာမြင်ကွင်းကဏ္ဍကိုအဆုံးသတ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကနေပုတ်တဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍအလဲပါမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအပေါ်အကောင်မြင်လို့တဲ့ဆန္ဒရှိနေပေမဲ့ရလအတိုင်းအကောင်ထဲဖြစ်လာပါမလားဆိုတာပြပရောက်မျိုးချစ်ပညာရှင်တွေကတန်တရားရှိနေကြပါတယ်အမေရိကန်ပြည်ထောင်စုမှရောက်ရှိနေကြတဲ့စိုက်ပျိုးရေးတက္ကသိုလ်အငြိမ်းစားပါမောက်ခဆလိုင်းထွန်းတန်းမြန်မာစာပါမောက်ခဦးစောထွန်းတွန်းနဲ့ဦးကျော်စန္ဒကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်ဆိုင်းညကိုကျွန်တော်မြင်နေတာပထမဆုံးအခုမြန်မာနိုင်ငံမှာရွေးကောက်ပွဲမကြခင်နောက်ပတ်တွင်ကျင်းပတော့မယ်ဆိုတော့လူတိုင်းအထူးစိတ်ဝင်စားကြတယ်လူတွေရဲ့စိတ်ဝင်စားမှုစိတ်လှုပ်ရှားမှုကိုနှစ်မျိုးတွေ့ရပါတယ်တစ်ဖက်ကသိမျှော်လင့်ချက်ထားကြတယ်တဖက်ကလည်းပဲမျောလင်းတဲ့အတိုင်းဖြစ်လာပါမလားဆိုရဲစွရင်စိတ်အဲ့လိုမျောလင်းခြင်းနဲ့စွရင်စိတ်ကြမှာအတော်လေးလူတွေစိတ်လှုပ်ရှားနေရလို့ထင်ပါတယ်ဆရာဒေါက်တာဆလိုင်းထွန်းတန်းဆရာအနေနဲ့ကဘလောက်မျောလင်းပါလဲမျောလင်းခြင်းအတိုင်းဒီရွေးကောက်ပွဲကပေါ်ထွက်လာမယ်မျောလင်းတဲ့ရလပေါ်ထွက်လာမယ်လို့ဆရာမျောလင်းပါလားဆရာ
ဒီစင်ပါလနေပြီးတော့ကျွန်တော်3လလောက်အထိကျွန်တော်ဗမာပြည်ရောက်တယ်ကျွန်တော်တို့မျောလင်းတဲ့လောက်ဖြစ်မယ်လို့တော့မထင်ဘူးကျွန်တော်တို့ဗာမျောနေတယ်လဲဆိုလို့ရှိရင်လာမဲ့ရွေးကောက်ပွဲဒီတန်းတန်းရှင်းရှင်းဖြစ်ပြီးတော့နိုင်တဲ့လူနိုင်တဲ့ဒီပါတီကိုအာဏာလက်ပေးတဲ့ချက်နေ့ချက်ကသူ့ကိုစစ်တပ်ကရောတော့ဘလို့ရပ်သားကရောဝိုင်းပြီးတော့ကူသူ့မှာသာလင်းကျွန်တော်တို့ဟိုဒီမိုကရေစီလမ်းစာကိုနေနေလေဦးတည်နိုင်မှာအခုကလုံးဝဦးမတည်နိုင်တဲ့အခြေအနေကိုကျွန်တော်မြင်နေတယ်ကျွန်တော်တော့အဲ့ဒီလိုပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဆရာရဲ့မျောလင်းချက်ကတော့နိုင်တဲ့လူကိုအနာလွှဲပေးပါစစ်တပ်ကောအရက်ဖက်ကောနိုင်တဲ့လူဒီမိုကရေစီဖော်ဆောင်နိုင်ဖို့အတွက်အကူအညီပေးကြပါဆိုတဲ့သဘောပေါက်ခင်ဗျာ
ဒီသဘောပါပဲဟုတ်ပါတယ်မှန်တယ
်ဟုတ်ကဲ့ဆရာဦးစောထွန်းကဘယ်လိုမျောလင်းပါလဲဆရာဘယ်လောက်မျောလင်းပါလဲ
ညသတရားအနေနဲ့တော့မျောလင်းထားပါတယ်ဟိုပြောနေတာလေဆိုတာကယုံကြည်လို့ပေါ့ဗျာဆိုရဖွယ်ရမှာလုံနေကြတယ်ဆိုတာလည်းပဲတကယ်စစ်ဘူးကြူကြီးတကယ်အေယာမဂရိတ္တစာနဲ့ပြလို့လုံကြတဲ့ပုဂ္ဂိုလ်တွေမဟုတ်လားအဲတော့တမရောတိတ်ခါရောဒူးရင်းရဲ့တိတ်ခါရောစောင့်နေအနေနဲ့နိုင်ငံအတွက်သူတို့စည်ရနာထားပြီးတော့ကအမှန်ကန်ကန်လုတော့ရလိမ့်မယ်လို့ကျွန်တော်တော့ညွှန်လင်းပါတယ်အကောင့်ဘက်ကကြည့်ပြီးတော့ပေါ့ဟုတ
်ကဲ့လူရဲဆိုရင်ဒီကဆရာဆရာတို့မျောလင်းတယ်လို့ဖြစ်ဖို့တဲ့အခု2008ဖွဲ့စည်းပုံဥပဒေအရကွန်ထက်ကကစားကွင်းကမမြီမမျှဘူးတစ်ဖက်ဆောင်မကြီးဖြစ်နေတဲ့ဆိုကြတဲ့ကဒါကိုလည်းပဲဆိုရင်ရတယ်နောက်တစ်ခါမဲဆင်းတော့မှမမကငါမဖြစ်လာဘူးအခုခါမှာနောက်ပြီးတော့အတိုက်ခံနိုင်ငံရေးသမားတွေပေါ်မှာနည်းနည်းအနိုင်ကျင့်နေတာတွေတွေ့လာရတယ်ဆိုတော့လူရဲဆိုရင်ဒီကပူပူကြည့်လာပါတယ်ခင်ဗျာအဲ့ဆိုရင်ဒီကောဆရာဘယ်လိုပြောချင်ပါလဲဆရာကြီ
းကျွန်တော်အခုဒီဆိုရဟာအရသာဆိုရအနေနဲ့တက်လာတော့ကျွန်တော်အများကြီးမျောလင့်တယ်ဘယ်လိုမျောလင့်တယ်လဲဆိုလို့ရှိရင် ဟိုတော့ဗမာပြည်ဟာတကယ်ကိုအောက်ကြနောက်ကြနှစ်ပေါင်း50လောက်နေနေဖြစ်ခဲ့တဲ့ဥစ္စာခုဖြစ်တော့သူတို့ပြန်ပြီးတော့ဆဲလိုက်မယ်သူတို့လုပ်ပုံကိုင်ပုံဟာလည်းပဲဒီမိုကရေစီကျလိုက်မယ်ကျွန်တော်အများကြီးမျှော်လင့်တယ်သို့တော်လည်းပဲအထောက်ထားရသမရကြီးကသူတို့တက်လာကြတဲ့ကသူတို့စီးပွားရေးတွေသူတို့ပိုင်ဆိုင်မှုတွေကျင်းညာမယ်လို့ပြောတယ်သို့တော်သမရကြီးကိုနဲ့ကလည်းမကျင်းညာဘူးဂျန်တဲ့လူကလည်းမကျင်းညာဘူးနောက်ပြီးတော့ကျွန်တော်ရန်ကုန်မှာရောကျွန်တော်ရည်စင်းမှာလည်းခဏသွားနေတယ်ရည်စင်းမှာရောဖတ်တိုင်တစ်ခုနားမှာကျွန်တော်ထိုင်ပြီးတော့နိုင်ရီဝက်စီကျွန်တော်ကြည့်တယ်အဲ့ဒီဖတ်တိုင်နားမှာတချို့ရက်ဆိုတဲ့ဆိုင်ပုတ်တွေရှိတယ်အစိုးရကားလည်းမရဘူးအရသာကားလည်းမရဘူးဘယ်သူကားမှလည်းမရဘူးနောက်ပြီးတော့ကျွန်တော်ကြားတဲ့ဥစ္စာတွေကလည်းပဲအတော့ကိုထိတ်လန့်စရာတွေဥပမာလူတို့ကိုပားရိုက်ပြီးအုပ်ချုပ်မယ်မင်းတို့သမင်းတက်တာပဲစားကြကွာမင်းတို့ကြွေးကြောက်တို့လုပ်မယ်နောက်တိုင်းပြည်အပြင်မှာဘာပဲဖြစ်ဖြစ်တို့မစိုးရိမ်တို့ဘာမှမမှုဘူးကွာဆိုတဲ့ဥစ္စာတွေနောက်ပြီးတော့တို့လောက်ထားမှားတာတွေကစေတနာနဲ့မှားတာတွေဆိုတဲ့ဥစ္စာတွေပြောတော့သူတို့စေတနာအမှားကြီးဖြစ်နေတဲ့သဘောမျိုးကိုရောက်နေတယ်လို့တို့အဲ့ဒါလို့ကျွန်တော်တော့မြင်တယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့အခုအတော့ကိုစိုးရိမ်တယ်အမှန်ပြောမယ်ဆိုလို့ရှိရင်
အဲ့နဲ့ပတ်သက်ပြီးတော့ဆရာဦးစောထွန်းရဲ့သဘောထားပြည်သူတွေကအဲ့လိုဆွေးနွေးတဲ့ဆိုတဲ့ကိစ္စလေးပြောနေကြတော့ဆရာဝါတာကိုဘယ်လိုသုံးသပ်လို့ပါလဲဘလောက်ခြေခံရှိရဲ့ဆွေးနွေးမှုလို့ထင်ပါလဲခင်ဗျာ
ကျွန်တော်တို့ခေဆွေးနွေးတဲ့ကိလေသာနဲ့ပြည်သွားအောင်လေကျွန်တော်တစ်ဖက်ကလည်းစဉ်းစားကြည့်ချင်ပါတယ်အဲ့ဒီဆွေးနွေးရဲ့အခြေခံဟာခုကျွန်တော်တို့လက်ရှိကောင်းဆောင်ညီမရဲ့ပြောစကားဆိုစကားတွေပေါ်မှာအများကြီးတည်တယ်နဲ့တူပါတယ်ကောင်းဆောင်ကြီးကအခုသူတို့အရှင်ဆက်ကအဲတတိယတန်ရတို့နေမြဲတို့တန်ချုပ်တို့ဒီလိုအမိတ်နဲ့ညီလာလိုက်ကြတော့စကားပြောခြင်းဆိုခြင်းမရှိကြဘူးလေမရှိကြတော့ပြောလိုက်ရင်ကပောက်ကချာကြီးပဲဖြစ်နေတာအဲတတိထားမိပါလိမ့်မယ်အဲတမန်အကြီးရစပါလို့ဟုတ
်ကဲ
့အဲနောက်တစ်ခါတပြည်လုံးအစင်းရောင်ကြီးဖြစ်သွားမယ်သူညောင်ရအာဇာနီကုန်းချူရမျိုးပေါ့အဲ့တော့သူတို့မပြောတတ်မဆိုတတ်လူများဆိုရင်ကြဖြစ်နေလားတကယ်တော့စိတ်ထဲစိတ်နာတွေရောရှင်များရှိနေမလားပေါ့ဒီအဲ့ဒီညောင်ရင်းကြကလေးနဲ့ဆိုရင်ဘယ်နည်းများသက်သာမလားလို့ပါဟိုတကယ်တော့မသိကြပါဘူး
ဟုတ်ကဲ့ဆရာဒါလည်းသိအရေးကြီးပါတယ်ဆရာတနေ့ကမှကျွန်တော်တွေးမိတာသမဏကြီးဆိုတဲ့ပုဂ္ဂိုလ်ကသူ့ဒေသမှာသွားပြီးမဲဆွဲတာ
ကြော
င်းလဲလာတာဘလောက်ပြောင်းလဲလာပြီလဲအကုန်လုံးပြောင်းလဲနေပြီကဲဒါထက်ပြောရင် community ပဲဖြစ်တော့မယ် community အောက်ရောက်ချင်လားဆိုပြီးဘာကဘာမကောင်းတယ်လို့ဆောက်ပြောတော့ဇာရမျိုးတွေအများကြီးပါ
ပြောရမပြောရမဆိုတော့ကြပါဘူးခင်ဗျအဲအဲ့ဒီမှာသူတို့ဘာနဲ့ဆင်းတော့ကျွန်တော်ဘုရုပ်ကြီးတန်းရွှေလို့ဆိုရလိမ့်မယ်ချင်ပါတယ်ဘာစကားမှမပြောကြတော့ဘာအဖားမှမပြောကြဘူ
းထားပါတော့ဆရာအဲ့တော့ဆရာဒေါက်တာထွန်းသန်းကတော့ဆရာဥစွထွန်းပြောသလိုအဲ့လိုပြောရမဆိုတော့လို့ပဲဆိုပြီးတော့ဆရာကျောင်းသားတွေကိုဆရာအဲ့လိုသဘောထားနိုင်ခွင့်လွှတ်ခဲ့ပြီမှာပေါ့ဆရာကျောင်းတုံးကအဲ့လိုမျိုးသဘောထားနိုင်လားဆရာ
ကျွန်တော်တို့တဲ့တဲ့ပြောချင်းဆိုလို့ရှိရင်ကိုပြောမှဆိုမှဆိုတဲ့စကားလုံးကအလွန်ရေးကြည့်တယ်ဘာကြောင့်လဲလို့ဆိုတော့သူတို့ကဒီပိုးတဲ့ပန်းတဲ့အချိန်မှာတမပဲစကားခက်ချမ်းချမ်းပြောလို့ရှိရင်ရပြီးတဲ့နောက်ကြတော့ဘယ်လိုစကားမျိုးထွက်မလဲဆိုတာတော့ကျွန်တော်တော့မမျော်ရင်းလင်းရဘူးဗျာမမျော်လင့်ရဘူး
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါတိုင်းပြည်ရဲ့ခြေနေပေါ့ခင်ဗျာအခုနိုင်ငံရေးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျော်လင့်ခြင်းနဲ့ဆွေးနွေးကြပါရစီတယ်လဲဆိုတာနောက်ကျွန်တော်ပြည်သူလူထုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်တချို့လက်တင်အမေရိကတိုင်းပြည်တွေအာဖရိကတိုင်းပြည်တွေတော်တော်များများမှဒီမိုကရေစီထွန်းကားစေခြင်းလို့တချို့နိုင်ငံကြီးတွေအမေရိကန်တို့လိုဟာတွေကငွေအားဆေးအားနဲ့အများကြီးလုပေးတာအရှိလက်ပိုင်းတို့မှာဒါပေမဲ့ထင်းတိုင်းဖြစ်မလာတာတွေရှိပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာတော့ကိုယ်ပြည်သူတွေရဲ့ဆန္ဒလိုက်တဖြည်းဖြည်းပြောင်းလဲနေကြတယ်ဆိုတော့ပြည်သူတွေရဲ့အစဉ်အတန်းပြည်သူတွေရဲ့စီကံလိုက်နာမှုအသိဉာဏ်အစအစအရာရာဟာဒီမိုကရေစီနဲ့တန်အောင်နေတတ်ကြပါလားကျွန်တော်ဆရာလူတွေအဲ့လိုလဲကျွန်တော်မေ့ကြပါတယ်ခုနဆရာကြီးပြောတဲ့အထက်မှာ yes ဆိုတဲ့ stop sign မှာဘယ်သူမှမရကြဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေဆိုရင်လူတွေပြောစရာဖြစ်ကောင်းဖြစ်နေမှာပဲခင်ဗျာအဲ့ဒါဆရာဦးစောထွန်းဆက်ပြောပါခင်ဗျာဆရာဘယ်လိုသဘောပါလဲကိစ္စကို
ဒီလိုစီကံမလိုက်နာတာတို့ကျူတာအလေးချက်ပေါ်တည်ရနေတူပါတယ်ကျွန်တော်တို့ဒီဘာကိုရှင်းနိုင်လဲလို့ဆိုတော့ဒီမှာပမာရီနိုင်ငံရေးခုံလုံးကွင်းနဲ့ဒီမှာရောက်လာကြတာရှိပါတယ်ဒီအမေရိကမှာရောက်လာကြတာဒီအမေရိကမှာရောက်လာကြတော့ ူဒီမှာသူစီကန်နဲ့သူနေရတယ်ဆိုတာသိတော့လည်းပဲပမာရီမဖောက်ကြပါဘူးသူစီကန်တိုင်းလိုက်လာနေကြတာဒီတော့ကျွန်တော်တို့ကကိုယ်နိုင်ငံမှာလည်းပဲဥပဒေစိုးမိုးပြီးတော့ပေါ့ဒီအကုန်လုံးကလိုက်လာရင်အကုန်လုံးကလိုက်လာဖို့တော့လိုပါတယ်ဆိုကြပါဆိုလူကြီးဆိုပြီးတော့ဒီလာလာနဲ့လမ်းဖယ်ပေးရတာတို့သူကဒီဘက်အနေဖြတ်သွားနိုင်တာတို့အခွင့်အရေးလူမရှိပဲနဲ့ဒန်းလူလိုက်လာရင်ကုန်မဖြစ်တော့ပါဘူးကျွန်တော်ဥပဒေစိုးမိုးဖို့လိုတယ်လို့ပဲထင်ပါတယ
်ဟုတ်ကဲ့ဆရာတစ်ဆက်ထည့်မိကျင်တာဆိုတော့အခုလက်ရှိအနာရှိရဲ့အတိုင်းကဟိုးရုံးကစနစ်တိုင်းပဲဟိုးရုံးကဆိုရင်လိုပဲလုတ်ခွဲရတာပဲဆရာအခုဆိုရင်ဆရာတို့မရှိရဲ့နောက်ပိုင်းမှာဖြစ်ပါလိမ့်မယ်နေမှာတာဝန်ကျနေတဲ့တိုင်းမှုလောက်တောင်မှတိုင်းမှုကလာမယ်ဆိုရင် 7C သွားနေလို့ 7 ကဆင်ပြီးတော့လမ်းဘေးမှာရပ်နေရတဲ့အဖြစ်တွေအများကြီးပါဆရာ
ဆိုတော့ဟုတ်ပါတယ
်ဟုတ်ကဲ့ဒီဟာတွေကဘယ်လိုပြုပြင်လို့ရမလဲဆရာဒီလူတွေဆီမှာသူတို့
သူတို့ပြုပြင်ဖို့ဆိုတာကတော့အဲ့ဒီပြည်သူအင်အားနဲ့ပဲပြုပြင်ဖို့မှာပဲဖြစ်မှာပဲပြည်သူတွေကOS လောင်းရနေဖုံးမနေပဲဖြင့်ဒီလိုရသူတို့ပဲရှေ့ဆောင်သွားမှာပဲဖြစ်နေမှထင်ပါတယ်ဒီလူတွေရှိကဒီသူတို့သင်ခန်းစာယူကြအောင်ဒီလူတွေရှိကအလေးချင်းကောင်းကြည့်ရအောင်အဲသူတို့တွေကိုအဲတော့သူဒီလူတွေကသူတို့ဆုံးမဖို့ဆိုတာလည်းပဲတခြားမိန်းကမ်းတော့မရှိပါဘူးဒီလိုရွေးကောက်ပွင့်မှာပဲသူတို့ကိုစနာကိုမမကန်ကမေပီဆုံးဖြတ်ပြီးတော့ကသူတို့ပတ်ထုတ်နိုင်ကိုရေးကြည့်ရပါမယ
်ဟုတ်ကဲ့ဆရာကြီးဒေါက်တာထွန်းသန်းကဘယ်လိုဖြစ်စေခြင်းမလဲလူတွေစီကန်းလိုက်နာလာအောင်ဒီမိုကရေစီကျင့်ဖို့အတိုင်းဒီမိုကရေစီထွန်းကားတဲ့ပြည်ကပြည်သူတွေရဲ့သဘောထားအတိုင်းအနေထားအတိုင်းနေတတ်လာအောင်အခုလက်ရှိအခြေအနေရောဆရာအားရပါရဲ့လားဘယ်လိုလုပ်သင့်တယ်ထင်ပါလဲအကြီးတော့
ကျွန်တော်ထင်တယ်အထက်ကလူကြီးကဟိုလိုက်နာရင်အောက်ကလူကလည်းလိုက်လာရမှာပဲအဲ့တော့အထက်ကလူကြီးကမလိုက်လာလိုက်တဲ့ခါမှာအောက်ကလူကပို့ပြီးတော့မှရမတာဖြစ်နိုင်တဲ့အခြေအနေရှိတယ်ဗျသူတို့တော့တဖောပွားပြောပါတယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးလို့ခဏခဏပြောပါတယ်ကျွန်တော်အဲ့ဒါစိတ်ပြီးတော့လေးစားတယ်ယုံလေးယုံကြည်တယ်သို့တော်လည်းပဲမလိုက်လာတာကကြွားကြတယ်အဲ့ဒါကအဲ့တော့သူတို့ပဲမလိုက်နာတဲ့အခါကြလို့ရှိရင်အောက်ကလူတွေလိုက်နာဖို့ဟာကျွန်တော်တို့ဘယ်လိုလုပ်ပြီးတော့မျောလဲနိုင်မလဲငါပြောတဲ့အတိုင်းမင်းတို့လုံးငါလုံးချင်မှလုံးမှဆိုတဲ့သဘောမျိုးကတော့မလွယ်ပေဘူးပေါ့
တတရှင်တွေနာဆင်ခဲ့ရတာကတော့ဦးကျော်စန္တာရဲ့မြမအရေးသုံးသက်ချက်ကဏ္ဍဖြစ်ပါတယ် VOA ကနေပို့ထူးနေညဘက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခရော့လာမဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်ဒီခါမှာရှင်ကျမတို့ဆက်ပိုင်းဆိုင်ရာချွေရမှုကြောင့်ဒီလာမဲ့စနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုမိတ်ဆက်မပေးနိုင်တဲ့အတွက်တောင်းပါပါတယ်အခုတော့မြန်မာသခင်ကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပါမယ်
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမားမားအယွင်ယွင်ဖြစ်နေရပါသလဲ။ရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ။
စပိုင်းဆိုင်ရာချိုးယင်မှုအတွက်အကြောင်းလို့ကျမတို့အစီအစဉ်လေးကမ္ဘာကုန်းကဖြစ်သွားတဲ့အတွက်တောင်းပန်ပါရရှင်။ VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့မြန်မာတခွင်ကဏ္ဍအလဲကိုသ တင်ဆက်ပေးပါမယ်။ဒီမိုကရေစီစနစ်စီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာအပြောင်းအလဲကာလအတွင်းလူမှုအဖွဲ့အစည်းတွေကြားဖြစ်ပေါ်နေတဲ့အခြေအနေတွေကိုထင်ဟပ်ပေါ်လွင်နေတဲ့တပ်ပုံတွေကိုရန်ကုန်မြို့ကပြကန်တစ်ခုမှပြသထားပါရယ်။ Framing the Transition ပြောင်းလဲခြင်းပရင်ပေါ့ဆိုတဲ့ခေါင်းစဉ်နဲ့တပ်ပုံပြခန်းတွေကိုမြန်မာတခွင်အစည်းအဝေးကနေမတ်သိငီလင်းကတင်ပြထားပါရယ်ရှင်။
ကျင်းနဲ့နောက်ပိုင်းပြုပြင်ပြောင်းလဲရေးကာလအတွင်းကမြမလူအဖွဲ့အစည်းရဲ့အခြေအနေတွေကိုပုံဖော်ထားတဲ့ပြောင်းလဲခြင်းပြတင်းပေါက်ဆိုတဲ့ဓာတ်ပုံပြပွဲအကြောင်းကိုကျမတို့ဒီတစ်ပတ်မြမတခွင်အစည်းအဝေးမှာလေ့လာကြရအောင်ပါရှင်
။ဒီပြကန်းနဲ့မှာမြမဓာတ်ပုံဆရာ12ယောက်ရဲ့လက်ရာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။အခြေအနေအမျိုးမျိုးကိုထင်ဟပ်စေတဲ့ပုံလေးတွေမှာ2012ခုနှစ်ဘာသာရေးအကြီးကြီးုံနေဖြစ်ပွားခဲ့တဲ့မန္တလေးတိုင်းမိထီလာမြို့ရဲ့အခြေအနေတွေကိုလည်းမြင်ရနိုင်ပါတယ်။ဒီတပ်ပုံတွေကိုရိုက်ကူးခဲ့သူကတော့အလွတ်တန်းတပ်ပုံဆရာမမယူယူမြင့်တန်းဖြစ်ပါတယ်
။ငကိုတွေကလည်းမိထီလာဟာကျမဒီကယ်ရီယာမပြောင်းခင်တော့ T-shirt trainer နဲ့လောက်ခဲ့တော့ဒီကဒေတာခန်နေလည်းအရန်ရင်းနှီးတယ်ပေါ့နော်။အဲ့တော့သူတို့အဲမိထီလာမျိုးလေးကဒီဘလောက်ပဲပြိပက္ခတွေဖြစ်သွားခဲ့ပေမဲ့ပေါ့နော်ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေကအရန်ချစ်ခင်ရင်းနှီးတယ်ဆိုတာသိရတယ်။ကျမမှလည်းမိတ်ဆွေရှိတော့အဲမိတ်ဆွေတွေကိုဆက်သွယ်တယ်ဟိုတကယ်ရင်းနှီးတဲ့သူတွေကိုလိုက်တွေ့တယ်လိုက်တွေ့ပြီးသူတို့ဟိုပုံမောင်းများစွာရိုက်ခဲ့တယ်ပေါ့နော်ဒီ double portrait ဒီလိုမျိုးနှစ်ယောက်တွဲနှစ်ယောက်တွဲဒီ reportage ပုံတွေကြတော့ကျမတို့ဒီရင်းနှီးမှုကိုပြပြစေတဲ့နော်ဘာသာနှစ်ဘာသာကိုခွဲခြားစေတဲ့ activities ဖြစ်တယ်မဘာသာရဲ့အဲဒီလိုမျိုးဟိုအမုန်းတရားကိုဖြန့်ဝေတဲ့ activities မျိုးတွေကိုကျမ reportage ပုံစံနဲ့ရိုက်ကူးခဲ့ပါတယ်
ဘာသာရေးခွဲခြားမှုဟာပြုပြင်ပြောင်းလဲရေးကာလအတွင်းမှာပိုပြီးထိခိုက်လွယ်တဲ့အကြောင်းအရာတစ်ခုဖြစ်လာတဲ့အတွက်ခြားပြဖြစ်တယ်လို့ဓာတ်ပုံဆရာမကပြောပါတယ
်။ဒီအကြောင်းအရာကဒီ transition မှာလည်းဒါဟိုအရန်ကိုပဲအရင်တော့ကျမတို့ငငယ်တော့ကဒီဘာသာရေးခွဲခြားမှုဆိုတာမရှိခဲ့ဘူးခုကျမှအရန် hot လာတယ်ဒါကိုကျမအနေနဲ့ဘလုံးဝမကြိုက်ဘူးအဲ့ဒါကိုဒီတစိမ့်တစ်ပိုင်းအနေနဲ့ဒီ transition period မှာဒီကိစ္စလေးကိုပေါ့နော် highlight လုပ်ခွင့်ရတဲ့အတွက်အရန်ကိုလည်းဟိုကျေးဇူးတင်ပါတယ်နောက်ပြီးဒီလိုမျိုး exhibition ပြခဲ့တဲ့အတွက်ကြောင့်မို့လဲအရန်ကိုဝမ်းသာတယ်နောက်ပြီးတော့ international launch လုပ်မယ်ပေါ့နော်နောက်နှစ်2016မှာဒီ international launch ကို February March မှာစပြီးတော့လုပ်မယ်ဆိုတာအတွက်မို့လို့ကဘာကိုလည်းပြန်ခြောက်ခွင့်ပြုမယ်ခွင့်ရမယ်အတွက်ပို့ပြီးအောင်ဝမ်းသာမိပါတယ
်နိုင်ငံရေးအကျဉ်းသားတစ်ဖြစ်လဲဓာတ်ပုံဆရာကိုလက်ရာထုံးကတော့1998ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းထောင်အနေနဲ့မှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေကိုမှတ်တမ်းဓာတ်ပုံအဖြစ်ပြသထားပါတယ်
။ထောင်နေထဲမှာကြာဆုံးသွားတဲ့နိုင်ငံရေးသမားတွေရဲ့မိသားစုတွေပါ။ဒီကရန်ကျတော့ABB ကနေပြီးတော့ ABB ဆိုတာစာအကျဉ်းသားကုညီဆောင်ရွက်ရေးအဖွဲ့ပေါ့နော်။ ABB ကသူတို့စီးရင်ကောက်တဲ့အရာတော့120ကျော်လောက်ရှိတယ်လို့သူတို့စီးရင်ကောက်လို့ရတယ်ကျွန်တော်တို့ယုံကြည်တာက300လောက်ရှိမယ်လို့ယုံကြည်တယ်ထောင်အချင်းထောင်ထဲမှာအချုပ်မှာစစ်ကြိုးရေးစခန်းတွေမှာကြာဆုံးသွားတဲ့နိုင်ငံရေးသမားတွေပါအဲ့ဒါတွေအကုန်လုံးကိုတော့ကျွန်တော်အခုအကုန်လုံးကိုတော့တပ်ပုံမရိုက်နိုင်သေးဘူးအဲ့ဒါရဲ့ကျွန်တော်ပထမဆုံးစတဲ့ကနဦးလုပ်ငန်းလေးတစ်ခုအနေနဲ့ကျွန်တော်ဒီဘွဲမှာမိသားစုဆယ်စုကိုကျွန်တော်ဟို portrait ရိုက်ပြီးတော့မှတ်တမ်းတင်တာပ
ါယုံကြည်မှုကြောင့်အကျဉ်းချခဲ့ရသူတွေရဲ့မိသားစုဝင်တွေအပေါ်ရိုက်ခတ်မှုအနည်းနဲ့အများရှိတယ်ဆိုတာကိုပြချင်တာဖြစ်တယ်လို့ကိုလက်ရထုံးကဆိုပါတယ်အဲ
မိသားစုဝင်တယောက်ထောင်ကျသွားတယ်ဆိုရင်နိုင်ငံရေးမှုနဲ့ထောင်ကျသွားတယ်ဆိုရင်အဲမိသားစုကพี่อาမျိုးမျိုးပြီးခံရတယ်ဒီဘက်ခစ်ကြတော့တိတ်မသိတာတော့ဘူးပေါ့เนาะအရင်ခစ်ကဆိုတော်တော်ကိုသိတာတယ်မိသားစုဝင်တယောက်ထောင်ကျသွားတယ်ဆိုရင်အစိုးရလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်လုပ်ငန်းထဲမှာ pressure ပြီးခံရတယ်ရာထူးမတက်ဘူးအလုပ်ကထွက်ခိုင်းနေအဲ့လိုပဲမိသားစုဝင်တွေကလည်းတိတ်လောက်ကန်းတာအဆင်ပြေဘူးအဲဒီသူ community ထဲမှာလည်းရက်ွက်ထဲမှာလည်းကိုကိုကျင်ကျင်ကြတယ်ဟိုအန်ဒရယ်ဖြစ်မှာပေါ့နော်အကုန်လုံးအန်ဒရယ်ဖြစ်လာမှာဆိုလို့အဲ့တော့မိသားစုကြီးခံစားရတဲ့ဒုက္ခမသိတာပဲမင်းအဲ့ဒုက္ခပိုကြီးတယ်အဲသူတို့ကလည်းကျွန်တော်တို့ဟိုအတိမတ်ပြုဖို့လိုတယ်လေ
ဒီဓာတ်ပုံပြပွဲမှာအပြောင်းလဲတွေတဲကရွှေပြောင်းအလုတ်သမားတွေအကြောင်းမြေယာတိမ်းဆဲမှုတွေအကြောင်းကြီးလက်ဒေတာတွေကစည်ရဲမွဲတေမှုတွေနဲ့ပညာရေးချွတ်တက်မှုတွေအကြောင်း တဘာဝပဝန်းကျင်တယံစာဓာတ်တွေအလွန်အကျွံသုံးဆွဲမှုအကြောင်းစတဲ့အသွေးကူးပြောင်းရေးကာလကအခြေအနေတွေကိုထိဟတ်တဲ့မှတ်တမ်းဓာတ်ပုံတွေကိုလည်းမြင်တွေ့ရနိုင်ပါတယ်။ဒီဓာတ်ပုံတွေကိုကြည့်ရင်ဒီမိုကရေစီအသွေးကူးပြောင်းနေတဲ့ကာလမှာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေသေးတယ်လို့ခန်းစားရကြောင်းမယူယူမြင့်တန်းကပြောပါတယ
်။လူ့အခွင့်အရေးချိုးဖောက်မှုဆိုတော့ဟိုចောင်းသားကိစ္စတို့ဟိုအမတို့ဒီလေမြေသိမ်းတဲ့ကိစ္စတွေကဒီနောက်ပိုင်းမှာပို့ပြီးတော့လေရလာတယ်ပွင့်လင်းဘလိုပဲဖြစ်ဖြစ်ပြောင်းလဲတဲ့ကာလလို့ပြောပေမဲ့လည်းပွင့်လင်းမြင့်တာမှုကလုံးဝမရှိသေးဘူးပေါ့နော်အဲ့လိုနီးနေလဲအဲ့လိုမျိုးလူခွင့်ရေးချိုးဖောက်နေလို့ခံစားရတယ်ပေါ့နော်အဲ့လိုခုနတွင်းထက်တဲ့ပိုင်းဆိုင်ရာဩဒီတဘာဝတန်ရန်စာတလူရင်းမြေအကုန်လုံးကအဲ့လိုမျိုးဟိုတစ်ခါလေးကြာရင်အတုံးချပို့ဟို abuse လုပ်ခံနေရတယ်လို့ခံစားရတယ်ပေါ့
သူတို့လိုဓာတ်ပုံစရာတွေအနေနဲ့ကတော့မျိုးဆက်တလူငယ်တွေတေချာသိမြင်နားလဲစေဖို့ဒီအဖြစ်အပျက်တွေကိုဓာတ်ပုံနဲ့မှတ်တမ်းတင်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့လူတမိုင်းမှာဟို history ဆိုတဲ့ဟာက hidden history တွေပေါ့နော်ဟို history ကိုကျွန်တော်တို့တမိုင်းကိုကျွန်တော်တို့ကနောက်ထပ်မျိုးဆက်ကိုတည်တည်ချာချမှတ်ပြနိုင်မှုဆိုရင်နောက်မျိုးဆက်ကဟိုတချမ်းမဲ့သူမြင်ရရင်သူတို့အတွက်အန္တရာယ်ရှိတယ်ပေါ့နော်ဟိုအများအားဟိုဒီတမိုင်းရဲ့ဖြစ်စဉ်တစ်ခုမှာအေးမောင်တဲ့အချမ်းရှိတယ်လင်းတဲ့အချမ်းရှိတယ်ဒါကတော့မောင်တဲ့အချမ်းတစ်ခုပေါ့ဗျာဟိုအဲ့ဒီမှာမှခုနကျင်းတော်ရဲမှာကြာဆုံးသွားတဲ့ရေဘော်ရေပက်တီရဲ့မိသားစုဝင်ကြီးပေါ့နော်ဒီလိုမျိုးရှိခဲ့တယ်ဟိုကာလတစ်ခုဖျက်ဆီးတဲ့ခါမှာနိုင်ငံတိုင်းနိုင်ငံတိုင်းမှာတိုက်မြီတိုင်းတိုက်မြီတိုင်းမှာဒီလိုမျိုးအစိပ်ပိုင်းတစ်ခုကရှိတာပေါ့
နယ်သာလန်အစိုးရရဲ့အထောက်အပံ့နဲ့ဒီပြောင်းလဲခြင်းပဒေပေါက်ဓာတ်ပုံပြပွဲကို2016ခုနှစ်ကြာရင်တော့ဓာတ်ပုံတွေထပ်တိုးရိုက်ကူးပြီးနိုင်ငံတကာဈေးကွက်မှာမိတ်ဆက်သွားမှာဖြစ်ပါတယ်
။မြန်မာဓာတ်ပုံဆိုင်ရာ12ဦးရဲ့ဒီပြောင်းလဲခြင်းပဒင်ပေါက်ဓာတ်ပုံပြပွဲကိုအောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ14ရက်နေ့အထိရန်ကုန်မြို့ကမြန်မာဒိဋ္ဌဓာတ်ပုံပြခန်းမှာထင်းချင်းပြသထားတာဖြစ်ပါတယ်ရှင်။ဒီမှာတင်ပြနေမှာ
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA ကနေခုအတန်းလွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအဆုံပြောင်းပြီးနားဆင်နိုင်ပါတယ်။မနေ့ဖန်ကြာရပရိနေ့မနေ့ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းစီစဉ်တွေအဆုံးမသတ်ခင်မှာကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတည်းကပြောပြပေးပါအောင်ရှင
်။စီးရီးယားမှာတိုက်ခတ်နေတဲ့တိုက်ခတ်အဖွဲ့မျိုးမျိုးတွေကအနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘယ်အဖွဲ့တွေပါသင့်ပြီးဘယ်အဖွဲ့တွေကိုကျန်းဖက်အဖွဲ့တွေဖြစ်သတ်မှတ်ရေးဆုံးဖြတ်ဖို့လိုအပ်တယ်ဆိုတာရုရှားနိုင်ငံသားဝန်ကြီးဆာဂီလာရော့ဖ်ကဒီကနေ့အထူးလေးပြီးပြောဆိုပါတယ်။စီးရီးယားရေကူးရသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒူမစ္စတာနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတဲ့နောက်လုပ်တဲ့တင်းစားရှင်းလင်းပွဲတွင်မစ္စတာလာရော့ဖ်ကအဲဒီလိုပြောသွားတာပါ။အမေရိကန်ခြေဆိုင် Forbes Magazine ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာပေါ်မှာဩဇာအကြီးဆုံးလူပုဂ္ဂိုလ်များစီးရင်တဲ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကနံပါတ်1ချိတ်ပါတယ်။ထိပ်ဆုံးပုဂ္ဂိုလ်၅ဦးကတော့သမ္မတပူတင်၊ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်၊အမေရိကန်သမ္မတဘရက်အိုဘားမာ၊ပိုယန်မင်းကြီးဖရန်စစ်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဖြစ်ပါတယ်။သမ္မတအိုဘားမာဟာနံပါတ်1နေရာကနေနံပါတ်3နေရာကိုရောက်သွားတာကြောင့်ဒါဟာဖြင့်ဒီစီးရင်ကိုထုတ်ပြန်လာခဲ့တဲ့9နှစ်တာတည်တံတလျှောက်အမေရိကန်သမ္မတတဦးဖို့ထိပ်ဆုံးနေရာထဲမပါဝင်တာပထမဆုံးဖြစ်ပါတယ်။တရုတ်နိုင်ငံကဒေသတွင်းရေကြောင်းတော်လာမှုတိုးချက်မှုအပေါ်တန်တမာရေးရတင်းမာမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ခုံမောင်းနေတဲ့အမေရိကန်စစ်သည်မော်ဘော်ကိုအမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာနဲ့မလေးရှားကာဝေးဝန်ကြီးဟစ်ရှမ်မူရင်ဟူစိန်တို့မနေ့ပြန်ကြာသပတေးနေ့မှာတက်ရောက်ကြမယ်လို့အမေရိကန်ကာဝေးဆိုင်ရာတာဝန်ရှိသူတူကပြောပါတယ်။အမေရိကန်လေယာဉ်တင်စစ်သည်မော် USS Theodore Roosevelt ကတောင်တရုတ်ပင်လယ်ပြင်တွင်ခုံမောင်းနေချိန်တွင်မလေးရှားကမ်းလွန်ကိုအရောက်မှာတန်နိုင်ငံကာဝေးဝန်ကြီးတွေတင်မော်ဘော်ကိုတက်ရောက်ကြမှာဖြစ်ပါတယ်။လူမလာရှိနေကျင်းပါမယ်မြန်မာထုတ်တော်ရွေးကောက်ပွဲတွေဟာတကယ်ကိုပဲချို့ယွင်းအားနည်းချက်တွေနဲ့ပြည့်နေတယ်လို့လူအခွင့်အရေးစောင့်ကြည့်လေလာရေးဖွဲ့ HRW ကပြောလိုက်ပါတယ်။လူမလာရှိရဲ့နေ့မှာမဲဆန္ဒရှင်တွေလူတန်းရှည်ကြီးနဲ့တန်းစီမဲပေးကြတာကအခြေခံအားဖြင့်ပြည်နာစာတွေနဲ့ပြည့်နေတဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတအောင်လုပ်ပေးမှာမဟုတ်ဘူးလို့ HRW ရဲ့အခြားဒေသဆိုင်ရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ်။ကနေဒါနိုင်ငံမှာရွေးကောက်တင်မြှောက်ခံထားရတဲ့ဝန်ကြီးချုပ်တဲ့ Justin Trudeau ဟာဒီကနေ့ကြံသစ်စာချိန်ဆိုလိုက်ပါပြီခင်ဗျာ။
တရင်ချင်းချက်ကိုကိုကျော်ကျော်တန်းငါကြီးညာပေးခဲ့ရပါရှင်ဒီညအတွက်စီစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VO American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.33 လိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 930တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်ကျမအနန်းလောပါ
This program has come to you from the Voice of America, Washington.